Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA America အသံရ2024ခုနှစ် January 24ရက်ပုဒ်ထဟိုးနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေစတင်ထုတ်လွှင့်နေပါပြီ။ line မီတာ3049 line မီတာ190နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ဖားစုနာဆင်နိုင်ပါတယ်ကျွန်မနားလောပါ
။ဂါဇာမှာတစ်စက္ကန့်တွေလွတ်လာရင်းနဲ့အပြစ်ရရေးသဘောတူညီချက်အတွက်ဒေသတွင်းမှာ American ကြီးတန်းတာဝန်ရှိသူတူဦးဆွေးနွေးနေတယ်လို့အင်ဂျီရောကပြောပါတယ်။ဆူဒီနေတိုးဖွဲ့ဝင်ဖြစ်ရှောက်ထားချက်ကိုတူရကီပါလီမန်ကအတည်ပြုလိုက်တဲ့အပေါ်ဆူဒီဝန်ကြီးချုပ်ကကြိုဆိုလိုက်ပါတယ်။ဖင်လယ်ပြည်နယ်စစ်စည်းရေးထွက်ပြေးမှုကြိုးစားရင်းနဲ့ပြည်ဆုံးပျောက်ဆုံးသွားတဲ့ရင်ဂျာရေတွက်ဟာ2014ခုနှစ်ကလေးကဆိုရင်အမြင့်မားဆုံးဖြစ်လာတယ်လို့ UNHCR ကပြောပါတယ
်။အခုလိုသတင်းတွေအပြင်ကရင်ပြည်နယ်ကော့ကရိတ်မြို့နယ်စစ်ကောင်စီနဲ့ပြည်သူ့ကာကွယ်ရေးတပ်တို့ကြားတိုက်ပွဲအခြေအနေနဲ့အတူနိုင်ငံတကာသတင်းတွေမှာတော့ဖိလစ်ပိုင်အစ်စ်အခြေစိုက်စခန်းတွေမှာအမေရိကန်တပ်တွေပို့ပြီးတော့ဝင်ခွင့်ပြုလာတာဆတဲ့စီးရီးသတင်းနဲ့ COVID-19 ကာယရောဂါဆိုင်ရာလေ့လာချက်ဉာဏ်ရည်တို့နည်းပညာကိုကျန်းမာရေးကုလုံးတွေမှာအသုံးပြုလာတာဆတဲ့ကျန်းမာရေးနဲ့ဆိုင်တဲ့သတင်းဆောင်မတွေကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့အမေကြီးဩဇာယူကရိန်းမြန်မာစီးရီးနိုင်ရှင်ချင်းနဲ့ကဘာတလွားခီတော်အစီအစဉ်တွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနက်နောက်ဆုံးသတင်းတွေကိုဦးတင်မောင်တန်းပြောပြပါမယ်ရှင်။
ဟာမတ်ပန်စီထားတဲ့တရားခံတွေလွှတ်ရေးနဲ့ဂါဇာမှာအပြစ်ခဏရပ်ရေးအပေးယူသဘောတူညီချက်အတွက်အမေရိကန်အကြီးအကဲတာဝန်ရှိသူတို့ကရှေ့လေပိုင်းမှာဆွေးနွေးနေတယ်လို့အမေရိကန်သမ္မတအင်ပီရိုကအင်္ဂါနေ့ကပြောလိုက်ပါတယ်။သမ္မတဂျိုးဘိုက်ဒင်ရဲ့အရှေ့လေပိုင်းအချမ်းပေးဘရက်မက်ဂော့တာဤချိန်မှာရောက်ရှိနေခဲ့ပြီးတခြားတိုင်းပြည်တွေကိုလည်းဆက်လက်သွားရောက်မယ်လို့အမျိုးသားလူမျိုးရေးကောင်စီပြောရေးဆိုခွင့်ရှိသူဂျော့ကာပီကပြောပါတယ်။အစွေးကနလရဆိုင်ထားဖို့အဆိုပြုထားတဲ့ဆိုတဲ့သတင်းနဲ့ပတ်သက်လို့သတင်းတောက်တွေကမေးတော့ခုလိုပြန်လဲဖြေကြားခဲ့တာပါဆွေးနွေးနေကြတာအလုံးကိုတလေးတနက်ရှိတယ်လို့ဂျွန်ကာဘီကဆိုပါတယ်ဒါပေမဲ့အပြစ်ရကာလကိုတော့ဂျွန်ကာဘီကအတိပြုပြောကြားတာမရှိပါဘူးဖြစ်ခဲ့ရဲ့အဲ့ဒီလိုအပြစ်ရတာကတရားခံတွေလွတ်ဖွင့်တဲ့အကူအညီပိုဝင်ဖို့အခွင့်အလမ်းဖြစ်ပါတယ်အရင်တော့ကလုံနိုင်ခဲ့တဲ့ရဲတပ်တပတ်ထက်ပိုရှည်ကြတဲ့လူသားချင်းစာနာထောက်ထားရေးခဏတာအပြစ်ရတာကိုလုံးဝအုပ်စုံကျွန်တော်တို့ထောက်ခံပါတယ်လို့ဂျွန်ကာဘီကပြောကြားသွားပါတယ်အနောက်အာဖရိကရဲ့လုံခြုံရေးကိစ္စတွေကိုခိုင်ထွေးရမှာအမေရိကန်ဒေါ်လာ45သန်းကူညီမယ်လို့အမေရိကန်နိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကန်ကအင်္ဂါနေ့မှာကတိပေးလိုက်ပါတယ်မစ္စတာဘလင်ကန်ကဒေသအတွင်းသူ့ရဲ့ဒုတိယခရီး Every Coast ပါအခုလိုကြေညာလိုက်တာဖြစ်ပါတယ်အနောက်အာဖရိကဒေသမှာအစ္စလာမ်အစိုးရဂျီဟတ်သဘုံတွေကိုရင်ဆိုင်နေကြရတာပါIvy Coast ဒီတပုံတွေကိုချင်းဆိုင်နေရတဲ့နိုင်ငံတိုင်းငံဖြစ်ပါတယ်။ဂျီဟတ်ပုံကမှုဟာမာလီမှာ2012ကစခဲ့ပြီးနိုင်ငံတကာကြိုးတောက်တောက်ခံနဲ့ထိမ်းဖို့ကြိုးစားခဲ့ပေမဲ့ဆာဟဲလ်ဒေသတော်မှာပြန့်နှံ့လာခဲ့တာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်နှစ်အတွင်းအနောက်အာဖရိကနိုင်ငံတွေကိုအမေရိကန်ကဒေါ်လာတန်း300ကူညီခဲ့ပြီးလည်းဖြစ်ပါတယ်။အင်္ဂါနေ့ကြေညာချက်ကထပ်ဆောင်အကူအညီပါ။အင်္ဂါနေ့မှာ Ivy Coast သမ္မတအလာဆန်နီကာတရာနဲ့မစ္စတာဘလင်ကန်ကတွေ့ဆုံခဲ့တယ်လို့အာဖရိကဖွံ့ဖြိုးတိုးတဲ့ဘန်ဥက္ကရာအကင်ဝူမီအဒီစီနာနဲ့လည်းစံတုတင်နာအဖွဲ့မှာတွေ့ဆုံခဲ့ပါတယ်။မနေ့ကနိုင်ဂျာအာနာသိမ့်မှုနဲ့ဒေသအတွင်းရုရှားဩဇာချက်ထွင်းလာတာတွေကိုဆွေးနွေးခဲ့ကြပါတယ်။နိုင်ဂျီးရီးယားနဲ့အန်ဂိုလာကိုမစ္စတာဘလင်ကန်ခရီးဆက်အောင်မှာပါ။ဆွေဒင်နိုင်ငံရဲ့နေတိုးအဖွဲ့ဝင်ရေးလျှောက်ထားချက်ကိုတူရကီပါလီမန်ကအင်္ဂါနေ့ကအတည်ပြုလိုက်ပြီးဒီဆုံးဖြတ်ချက်ကိုဆွေဒင်ဝန်ကြီးချုပ်ကကြိုဆိုလိုက်ပါတယ်။တူရကီပါလီမန်မှာ289.55မှနဲ့အပြည့်ပြုလိုက်တာဖြစ်ပါတယ်ဒေတော့ဖွဲ့ဝင်တွေအတွက်အဖွဲ့ဝင်နိုင်ငံတွေအားလုံးရဲ့သဘောတူညီချက်လိုအပ်ပါတယ်ဆွေဒင်ရဲ့လျှောက်ထားချက်ကိုတူရကီနဲ့ဟန်ဂေါ်ရီနိုင်ငံတို့ကသဘောတူညီချက်မပေးသေးတာကြောင့်တစ်နှစ်လောက်ကြာကြာနေခဲ့တာဖြစ်ပါတယ်တူရကီစစ်ကြေးအဖွဲ့တွေကိုဆွေဒင်နိုင်ငံကလက်ခံထားတာအကြောင်းပြပြီးတူရကီကသဘောတူညီချက်မပေးဘဲထားခဲ့တာပါခုခါမှာတော့ဆွေဒင်နေတိုးအဖွဲ့ဝင်ဖြစ်ရေးအတွက်သဘောတူညီချက်ပေးဖို့ဟန်ဂေါ်ရီနိုင်ငံပဲကြံပါတော့တယ်ဟန်ဂေါ်ရီနိုင်ငံရဲ့ဒီမိုကရေစီပေါ်ဆွေဒင်ကဝေဖန်ခဲ့တာကိုအကြောင်းပြပြီးဟန်ဂေါ်ရီကသဘောတူညီချက်မပေးသေးတာဖြစ်ပါတယ်။အင်္ဂါနေ့တော့ဟန်ဂေါ်ရီဝန်ကြီးချုပ်ဗစ်တာအော်ဘန်ကဆွေဒင်ဝန်ကြီးချုပ်ကိုဆွေးနွေးဖို့ဖိတ်ကြားလိုက်ပါတယ်။ဒါပေမဲ့အခုချိန်မှာဟန်ဂေါ်ရီနဲ့ညှိနှိုင်းဖို့အကြောင်းမရှိသေးဘူးလို့ဆွေဒင်နိုင်ငံရဲ့ဝန်ကြီးတိုဘီယပ်ဘီလ်စထရောင်းကပြောကြားလိုက်ပါတယ်။ဆွေဒင်နဲ့ဖင်လန်နိုင်ငံတို့ဟာစစ်အကာလဘက်မလိုက်ရပ်တည်ခဲ့ပေမဲ့ရုရှားယူကရိန်းစစ်ဖြစ်မှနေတိုးဖွဲ့ဝင်ဖြစ်ဖို့လျှောက်ထားခဲ့ကြတာပါ။
VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလိုက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗဒုမနေ့ပိုင်းသတင်းတွေကို VOA ရုပ်သံကနေကြီးညာပေးနေတာပါ2023ခုနှစ်မှာမြန်မာနိုင်ငံမှာတပတ်မှုဘင်္ဂလားဒေ့ရှ်နိုင်ငံကနေအဒမာပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်ကိုဖြတ်သွားဖို့ကြိုးစားရင်းနဲ့တည်ဆုံသွားကြတဲ့ဓမ္မမှုပျောက်ဆုံးနေကြတဲ့ရိုဟင်ဂျာအရေအတွက်က2014ခုနှစ်ကတည်းကဆိုလို့ရှိရင်အပြစ်မအားဆုံးဖြစ်တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကအင်္ဂါနေ့ကပြောလိုက်ပါတယ်အဲ့ဒီလိုပျောက်ဆုံးနေတဲ့ရိုဟင်ဂျာ969ယောက်နဲ့အများစုကအမျိုးသမီးတွေနဲ့ကလေးတွေဖြစ်ကြပြီးပင်လယ်ပြင်ဖြတ်ခဲ့တဲ့ရိုဟင်ဂျာဒုက္ခသည်အရေအတွက်က4500နီးနီး2023ခုနှစ်မှာရှိတယ်လို့ကုလသမဂ္ဂကပြောပါတယ်။အခြားသတင်းမှာတော့ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်တွေနဲ့သူတို့တွေကိုလက်ခံထားခဲ့တဲ့ရပ်ရွာအသက်အန္တရာယ်တွေအတွက်ကမ္ဘာ့ဘဏ်ကအမေရိကန်ဒေါ်လာတန်900ပေးမယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဂျာယေးဝန်ကြီးကပြောတဲ့အကြောင်းတူရကီနိုင်ငံတော်ဘက်အနာဒိုလုသတင်းဌာနကဆိုပါတယ်။315တန်းကရိုဟင်ဂျာဒုက္ခသည်တွေအတွက်ဖြစ်ပြီး385တန်းက Cox Bazar ရပ်ရွာတိုင်ဝမ်အတွက်မပြောပါလောက်တဲ့အတူနှုံးနဲ့ချင်းငွေဖြစ်ပြီးမှဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးဟာဆန်မာမူဒ်ကပြောပါတယ်။ကမ္ဘာ့ဘင်္ဂလားဒေ့ရှ်ရုပ်အကြီးကဲနဲ့အတူလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသူကအခုလိုပြောကြားခဲ့တာပါ။အမေရိကန်နိုင်ငံ New Hampshire ပြည်နယ်ရဲ့ Republican Party တွင်းသဗ္ဗလောင်းရွေးကောက်ပွဲမှာ Mr. Trump နဲ့ Miss Nikki Haley တို့ကို Republican မဲဆန္ဒရှင်တွေကမဲပေးနေကြဆဲဖြစ်ပါတယ်။Mr. Trump မှာအမှုလေးမှုနဲ့ရင်ဆိုင်နေရပေမဲ့လူမှုသဘောထားစစ်တမ်းတွေအရ Republican Party ဝင်တွေကြားမှာထိတ်ကပြေးနေဆဲဖြစ်ပါတယ်။ပြီးခဲ့တဲ့ပတ် Iowa ပြည်နယ်မှာ Mr. Trump က Nikki Haley ကိုအပြတ်အသတ်နိုင်ရခဲ့တာပါ။အဲ့ဒီတုန်းကဒုတိယရခဲ့တဲ့ Florida ပြည်နယ်အုပ်ချုပ်ရေးမှူး DeSantis ကတုတ်ထွက်လိုက်ပြီး Mr. Trump ကိုထောက်ခံလိုက်ပါတယ်။ဘူလဝင်ပြိုင်သူ14ယောက်ခေါင်းနေအခုဆိုရင်နှစ်ဆုံးနှစ်ယောက်ပဲကျန်တော့တာဖြစ်ပါတယ်။Mr. Trump ကသမ္မတဖြစ်လာခဲ့ရဲ့အမေရိကန်နိုင်ငံဟာဗရမ်ဗရာအဖြစ်တွင်နဲ့ကြုံရနိုင်မယ်လို့ Miss Nikki Haley ကမဲဆွယ်စီရင်ပါတယ်။ Miss Haley ကအသက်52နှစ်ရှိပြီး Mr. Trump က59နှစ်ရှိတာမို့ Mr. Trump ဟာသမ္မတလုပ်ဖို့ကြံ့မာရေးရာတင့်တော်ရဲ့လားလို့လည်း Miss Haley ကမေးခွန်းထုတ်ထားပါတယ်။အမေရိကန်ကိုပထမထားတဲ့သမ္မတကိုလိုချင်နေဆိုရင် Donald Trump ကိုမဲပေးပါလို့ Mr. Trump ကပြောပြီးစီရင်နေပါတယ်။ February လမှာတော့Miss Haley ပြည်နယ်အုပ်ချုပ်ရေးမှုလုပ်ခဲ့တဲ့တောင်ကရိုလိုင်းနာပြည်နယ်မှာမဲပေးကြရအောင်ပါ။ Oscar ဆုအဆိုပြုဆင်းကိုအင်္ဂါနေ့ကထုတ်ပြန်လိုက်ရမှာ Oppenheimer စကားကအဆိုပြုစု13စုနဲ့ထိတ်တာပြေးနေပါလေခင်ဗျာ။ Boateng ဆို17စု Killers of the Flower Moon က10စု Barbie စကားကအဆိုပြု10စုဆင်းမှာပါဝင်နေပါလေ။ Director Christopher Nolan ရဲ့ Oppenheimer စကားကအကောင်းဆုံးစကားအဆိုပြုဆင်းဆက်ကမှာပါတယ်လို့ဒီစကားတွေကတရုတ်ဆောင်တွေဖြစ်ကြတဲ့ Cillian Murphy, Robert Downey နဲ့ Emily Blunt တို့ကလည်းတရုတ်ဆောင်စီးရင်တွေမှာပါဝင်နေကြပါတယ်။နိုင်ငံတကာရုပ်ရှင်စကားစုစီးရင်မှာတော့ Italy, Japan, Spain, Germany နဲ့ UK ရုပ်ရှင်စကားတွေပါဝင်ပါတယ်။ဒီနေ့ထူးခြားချက်တွေတဲကတခုကတော့ AP သတင်းဌာနနဲ့ PBS တို့ကပူးတွဲထုတ်လုပ်လိုက်တဲ့ 20 Days in Mariupol စကား Ukraine သတင်းစကားမှတ်တမ်းစကားဟာရုပ်ရှင် Oscar စီးရင်မှာအဆိုပြုခါရခြင်းပဲဖြစ်ပါတယ်။အကောင်းဆုံးတရုတ်ဆောင်မျိုးသားစီးရင်မှာ Bradley Cooper, Paul Giamatti, Cillian Murphy, Colmet Domingo, Jeffrey Wright တို့ပါဝင်နေကြပါတယ်။အကောင်းဆုံးအမျိုးသမီးတရုတ်ဆောင်စုစီးရင်မှာတော့ Annette Bening, Lily Gladstone, Sandra Hüller, Gary Mulligan, Emma Stone တို့ပါဝင်နေကြပါတယ်ခင်ဗျာ
။ပေါ်ထုံးနဲ့မနက်ဖက်ထိတ်တန့်ရောင်းသတင်းတွေကိုတော့ဦးတင်မောင်တန်းကြီးညာခဲ့တာပါရှင် VOA American အသံရဲ့မနက်ပိုင်းသတင်းဆောင်မတွေကိုဆက်ပြီးတော့တင်ဆက်ပေးပါမယ်အခုတော့ပြည်တွင်းစီးရီးသတင်းနဲ့အရင်ဆုံးစားကြရအောင်ပါကရင်ပြည်နယ်ကော့ကရိတ်မြို့ထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလူမျိုးရေးတပ်ပြည်သူ့ကာကွယ်ရေးတပ်တွေတိုက်ပွဲဖြစ်ပြီးတဲ့နောက်ရက်ွက်တစ်ခုမီးလောင်ခဲ့တာမှာတော့စစ်ရှောင်းအိမ်60လောက်မီးလောင်ဆုံးရှုံးခဲ့ပါတယ်ဒီအကြောင်းထိုင်းအခြေစိုက် VOA သတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါတယ်
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်တွေဟာဇန်နဝါရီလ22ရက်နေ့ကနေစပြီး3ရက်ဆက်တိုက်ပွဲတွေဖြစ်ပွားနေပါတယ်ဇန်နဝါရီလ22ရက်နေ့ကတော့ကော့ကရိတ်မြို့အမှတ်5ရပ်ကွက်မှာလူမနေတဲ့နေတလုံးစတင်မီးလောင်ရာကနေအင်ဂျင်60လောက်ပျက်စီးဆုံးရှုံးသွားတာဖြစ်တယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးကပြောပါတယ
်မြို့ထဲမှာငကူနဲ့အရင်ဆိုင်ကားကြတယ်အမှတ်တိုက်ပွဲလို့ရှိတယ် တိုက်ပွဲတွေဖြစ်တော့နေ့နေ့ဆုံးနှစ်နာရီလောက်မှာတိုက်ပွဲနေပါလေ။နေမှနေပြီးတော့အရက်ကပေါ်ကြီးကောင်ပေါ်ကြီးကောင်တက်ကနေပြီးတော့ရက်ကငါပေါ့နော်။အဲအဲ့ကနေပြီးတော့အိမ်လုံးကမိဖလောင်းကျောင်းတော်ကနေပြီးတော့လေရလည်းတိုက်တဲ့ချိန်ဖြစ်တော့အင်းအလုံး60တော့ပါသွားတယ်အဲဦးရင်ကလုံးဆုံးကျုံးနေဆိုတော့လေသူတို့တော့ကတော့တော်ကြီးရဲ့ဆုံးကျုံးမှုပါပဲဟုတ်ကဲ့မရှိချင်ကြတော့တိုက်ပွဲတော့မကြမ်းကြအပြင်းနေပါလိမ့
်နေအိမ်မီးလောင်တာကတော့လက်နဲ့ဒီကြောင့်လည်းဖြစ်နိုင်တယ်လို့ရှို့မီးကြောင့်လည်းဖြစ်နိုင်တယ်ဆိုပြီးဒေသခံတွေကဆိုပါတယ်အခုဆိုရင်တိုက်ပွဲတွေဖြစ်တိုင်းမှာလက်နဲ့ကြီးကြီးစံနေကြရောက်ပောက်ပွဲတာကြောင့်အိမ်နေမီးလောင်ပျက်စီးတာတွေရှိတယ်လို့တမင်မီးရှို့သူတွေလည်းရှိနေတယ်ဆိုပြီးဒေသခံတွေကပြောပါတယ်ဒီဇင်ဘာလတရနေ့ကနေ2လ4ပါးကြာတိုက်ပွဲတွေဖြစ်နေတဲ့ကော့ကရိတ်မြို့မှာဒေသခံအယောက်20လောက်သေဆုံးရတာတွေရှိတယ်လို့လည်းပြောပါတယ
်နောက်ပြီးတော့ဆက်ကစားကလည်းအဲ့လိုမျိုးလူတွေကြီးနဲ့ရန်ကန်ပြည်ညွှန်ရလည်းရှိတယ်အဲ့အချိန်တွေလို့ကော့ကရိတ်ကိုဒီဇင်ဘာတရနေ့ကနေစပြီးတော့ဦးစီးရင်းကြီးဆိုရင်လူသူတို့ရဲ့လက်နက်ကြီးကြောင့်တော့ပြည်သူအယောက်20ကျော်သေဆုံးပြီးတော့အင်းလုံးတကယ်လို့မိသားစုချင်းတွေနောက်တစ်ခုကတော့ဆစ်ဆောင်လေးနဲ့တသိန်းကျော်လောက်ကိုမြို့ဆုပ်ခွာဆက်ပြီးွားရတာပေါ့နော်
။ကရင်ငင်းရဲအထောက်ကူပြုကွန်ရက်ကပျော်ရည်ဆိုခွင့်ရှိသူစောလေးကပေါ်ကတော့အရက်သားတွေဟာတိုက်ပွဲတွေဖြစ်ပြီးတိုင်းမှာပြစ်မှတ်ထားတိုက်ခိုက်ခံရတယ်လို့လည်းပြောပါတယ်
။အဲ့တွေ့ရတဲ့၆ရက်ရှိတယ်ဒီကဲမြောက်၆ရက်ရှိနေတယ်ဆိုတော့ဒီအဲ့အခုမဖက်ထိတွေ့တဲ့ဆိုဖြစ်တဲ့ချိန်တိုင်းမှာကဒီအရက်သားတွေရှိကိုကြီးရတယ်ကိုအများကြီးစောင့်ကြပါတော့။အများကြီးကိုဟုတ်ကဲ့ဒီမှာပါလို့လောက်ဆောင်တော့စတိုက်ကြည့်ရအောင်ခင်ဗျာကျွန်တော်တို့ရဲ့စိတ်ချတာတော့အနောက်ချက်ကိုပြီးနိုင်တယ်လို့သူပြီးတဲ့သဘောမျိုးပေါ့နော
်အခုဆိုရင်ကော့ကရိတ်မြို့နယ်ထဲမှာမီးလောင်ပျက်စီးသွားတာလူနေအိမ်ပေါင်း200ခန့်ရှိပြီးအခုမီးလောင်မှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မတွေ့ရှိရသေးပါဘူးအခုကော့ကရိတ်မြို့ထဲကမီးလောင်တဲ့နေရာဟာပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေထိန်းချုပ်ထားတဲ့နေရာမဟုတ်ပဲစစ်ကောင်စီဘက်ကတပ်သားတွေရှိတဲ့နေရာဖြစ်တယ်လို့လည်းဒေသခံတွေကပြောပါတယ်အခုဆိုရင်ကော့ကရိတ်မြို့နယ်အပအဝင်ကရင်ပြည်နယ်အတွင်းစစ်ဘေးရှောင်သူ9သိန်းကျော်ရှိနေပြီးစားသောက်ရေးနေထိုင်ဖို့အတွက်အမိုးကာတွေအရေးပေါ်လိုအပ်နေတယ်ဆိုပြီးစစ်ဘေးရှောင်တွေကိုအခုညီပေးနေသူတွေကပြောကြပါတယ်ရှင
် VOA မြန်မာပိုင်းရဲ့မနေ့ကအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်VOA အစီအစဉ်တွေကိုရုပ်သံရောရေဒီယိုကပါတိုက်ရိုက်ထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ Facebook နဲ့ YouTube လူမှုကွန်ရက်တွေမှာပါတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ Facebook စာမျက်နှာ YouTube စာမျက်နှာကနေကနေလည်းတစ်ခါပြန်ပြီးတော့နားဆင်လို့ရပါတယ်။အခုတော့နိုင်ငံတကာသတင်းဆောင်မတွေဖဲဆက်ကြရအောင်ပါ။ဖိလစ်ပိုင်နိုင်ငံတဲကနေအမေရိကန်စစ်အခြေစိုက်စခန်းကိုဖယ်ရှားလိုက်တာနှစ်ပေါင်း30ကျော်ခဲ့ပေမဲ့လို့တရုတ်ရဲ့ဒေတာရင်းကျူးကျော်မှုတွေအပေါ်စိုးရိမ်မှုရှိတဲ့ဖိလစ်ပိုင်ကနိုင်ငံတော်စစ်အခြေစိုက်စခန်းတွေမှာအမေရိကန်တပ်တွေဝင်ရောက်ခွင့်ပိုးပြီးတော့ခွင့်ပြုလာတဲ့အကြောင်း VOA သတင်းထောက် Bill Gallio ပေးပို့သတင်းပေးပို့ထားပါတယ်။မမသိစင်အောင်ဆက်ပြီးတော့ပြောပြပေးမှာပါ။
တန်ကြီးတက်နေတဲ့လေရင်ပြေတနက်တစ်ခုပဲမြင်သာထင်သာရှိတဲ့ဖိလစ်ပိုင်မြောက်ပိုင်းရေတဲအခြေစိုက်စခန်းကမီလိုအိုဆိုင်စ်မှာဝန်ထမ်းတွေလည်းနေနေပဲရှိပါတယ်။ဒီရေတဲအခြေစိုက်စခန်းဟာအမေရိကန်နဲ့ဖိလစ်ပိုင်ကြားကာကွယ်ရေးပူးပေါင်းဆောင်ရွက်ရေးသဘောတူညီချက် EDC အရဖိလစ်ပိုင်ကအမေရိကန်တပ်တွေကိုဝင်ရောက်ခွင့်ပေးတဲ့နေရာ၉ခုတွေရာတစ်ခုဖြစ်ပါတယ်။အပီလာရုံကနောက်ဆုံးကြေညာခဲ့တဲ့ဒီနေရာတွေမှာထိုင်ဝမ်နဲ့တောင်တရုတ်ပင်လယ်အနီးတရုတ်တွေအဓိကကျတဲ့နေရာတွေပါဝင်ပါတယ်။အထူးသဖြင့်ကမ်လူအိုဆိုင်စ်ရေတဲ့အခြေစိုက်စခန်းကထိုင်ဝမ်ကနေလေကြောင်းနဲ့လာရင်မဝေးလှတဲ့ဗျူဟာမြောက်နေရာတစ်ခုဖြစ်တာကြောင့်စီပြမှတ်တစ်ခုဖြစ်လာမှာကိုဒေသခံတွေကတော့စိုးရိမ်ပါတယ်။
10 hours after the attack on Pearl Harbor.
ပလဲစီကံကိုတိုက်ခိုက်ပြီးဆယ်နှစ်ကြီးအကြာမှာဂျပန်ကကျွန်တော်တို့ကိုတိုက်ခိုက်ခဲ့တာဟာအခြေခံအားဖြင့်အမေရိကန်တပ်တွေဒီမှာရှိနေတာကြောင့်ပါကျွန်တော်တို့စီမှာနိုင်ငံခြားတပ်ဖွဲ့တွေရှိနေရင်ဒီလိုမျိုးထပ်ဖြစ်မှာစိုးရိမ်ပါတယ
်အမေရိကန်ကဖိလစ်ပိုင်ကို1946ခုနှစ်လွတ်လပ်ရေးမရခင်ဆယ်စုနှစ်များစွာအုပ်ချုပ်ခဲ့ပါတယ်ပြည်ရင်းဖိလစ်ပိုင်တိုက်ခန့်တွေကန့်ကွက်မှုနဲ့နောက်ဆုံးအမြဲတမ်းအမေရိကန်အခြေစိုက်စခန်းကို1990ပြည်လုံအစောပိုင်းနှစ်တွေတုန်းကဖယ်ရှားခဲ့ပါတယ်။အခုသဘောတူညီချက်အသေးအရာတော့အမေရိကန်တပ်တွေဖိလစ်ပိုင်မှာအမြဲတမ်းရှိနေဖို့ရည်ရွယ်မထားဘဲဖိလစ်ပိုင်စစ်တပ်အရှိန်အဟုန်နဲ့ခင်မီတိုးတက်ရေးကိုအဓိကအာရုံစိုက်လှုပ်ဆောင်တာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ
်။ခင်မီတဲ့စစ်တပ်ဖြစ်အောင်အရည်သွေးမြင့်ထားတယ်ဆိုပေမဲ့တရုတ်နဲ့နယ်မြေပြဿနာအငင်းပွားနေတဲ့၍ဘယ်တော့မှလုံလောက်တယ်လို့မရှိပါဘူ
းလက်တလုံးမှာတော့တရုတ်ကဖိလစ်ပိုင်တင်မောတွေကိုဟန်တာနှောက်ယှက်မှုတွေကြုံနေရပါတယ်တ တချို့ကတော့ဒေတာတွင်တရုတ်ရဲ့နေမီချဲ့ထွင်ရီမန်းချဲ့တွေကိုဟန်တာဖို့အမေရိကန်တပ်တွေရှိဖို့လိုတယ်လို့ရှုမြင်ပါတယ
် And that first iron chain is Taiwan
ထိုင်ဝမ်နဲ့ဖိလစ်ပိုင်ကျွန်းစုတွေကအရေးပါတဲ့နေရာမှာရှိနေတာပါဖိလစ်ပိုင်မှာအမေရိကန်တပ်တွေရှိနေရင်တရုတ်အတွက်တော့ပြဿနာတစ်ခုဖြစ်လာမှာပဲလေ
ဖိလစ်ပိုင်မှာအမေရိကန်တပ်ဖွဲ့တွေဝင်ရောက်ခွင့်ပေးမဲ့အစီအစဉ်ဟာဖိလစ်ပိုင်အချုပ်အခြာအာဏာကိုချိုးဖောက်တာဖြစ်တယ်လို့တရုတ်ကဝေဖန်ပြောဆိုတာကိုတော့ဖိလစ်ပိုင်ကလက်မခံကန့်ကွက်ပါတယ
် And
ဒါဟာတို့လုံနေကြအညှို့ထဝါဒဖြန့်တာမျိုးပါပဲအရေးကြီးတဲ့ချက်ကဒီအစီအစဉ်ကကျွန်တော်တို့အတွက်အကျိုးရှိတာပါ
ကမလိုဦးစားရစီတဲ့အခြေဆိုင်စခန်းအပြင်မှာနေထိုင်တဲ့ဒေသခံတချို့ကတော့ဒီသိမ်းငယ်တဲ့အခြေဆိုင်စခန်းလေးဟာမကြခင်အာရှလူမျိုးရင်းမှာအရေးပါတဲ့နေရာတစ်ခုဖြစ်လာမယ်ဆိုတာသတိပြုမိကြပါတယ်ရှင
် VOA ရဲ့နေ့စဉ်တီဗီသတင်းလောအစီအစဉ်တွေသတင်းပတ်စဉ် TV မဂ္ဂဇင်းအစီအစဉ်တွေပြည်တွင်းဗီဒီယိုသတင်းဆောင်းပါးနဲ့ဆက်သွယ်မေးမြန်းချက်တွေကိုသာမကနိုင်ငံတကာနဲ့ဒေသရင်းကထူးခြားတဲ့နိုင်ငံရေးအမှုပညာနဲ့လူမှုရေးဆိုင်ရာစိတ်ဝင်စားစရာသတင်းဆောင်းပါးနဲ့ဆက်သွယ်မေးမြန်းချက်တွေကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာအလိုရှိတဲ့အချိန်တိုင်းမှာရှာဖွေကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်။အခုတော့ထိုင်းနိုင်ငံကဟာမတ်စစ်ကံတယောက်အကြောင်းနာဆင်ကြည့်ကြရအောင်ပါ။ဟာမတ်တို့ကအစ္စရေးကိုအော်တိုဘားလ9ရက်နေ့မှာစတင်တိုက်ခိုက်ပြီးတော့တစ္ဆကံတွေအဖြစ်ဖမ်းဆီးသွားခဲ့တဲ့သူတွေထဲမှာထိုင်းနိုင်ငံသားတယောက်လည်းပါဝင်ခဲ့ပါတယ်။ခုခါမှာပြန်လည်လွတ်မြောက်ပြီးထိုင်းကိုပြန်ရောက်လာခဲ့ပြီဖြစ်တဲ့အဲ့ဒီထိုင်းနိုင်ငံသားကသူ့ရဲ့အဖမ်းဆီးခံအတွေ့အကြုံတွေကိုပြန်ပြောင်းပြောပြထားပါတယ်။ရိုက်တာသတင်းဆောင်မကိုအခြေခံပြီးတော့ဦးတင်မောင်သားတင်ပြထားပါတယ်
။ထိုင်းနိုင်ငံအရှေ့မြောက်ဘက်နှခုံးဖလောင်ပြည်နယ်ကမိသားစုစီပြန်ရောက်တော့နောက်ပေါင်းအွန်ကိုတယောက်မြေကြီးကြာမိပါတယ်။အစ္စလာမ်စစ်တွေကြောင့်ဟာမစ်တွေရဲ့အဖန်စီကအဖြစ်ဂါဇာမှာနှလုံးလုံးနေခဲ့ရပြီးဒီဇင်ဘာလဆန်းမှာသူထိုင်းနိုင်ငံကိုပြန်ရောက်လာခဲ့တာပါအသက်26နှစ်ရှိပြီဖြစ်တဲ့နတ်တပေါင်းဟာအစ္စရေးကလိမ်မော်နဲ့တမ်းမြတ်စိုက်ခင်းမှာအလုပ်လုပ်ခဲ့ပါတယ်တခြားထိုင်းသုံးယောက်နဲ့အတူဒဇာကဖြစ်ခဲ့ရပါတယ်သူ့မိသားစုကနေစိတ်မှာလာကြိုပြီးဆွေမျိုးတွေကသူ့ကိုအိမ်ကနေစောင့်ကြည့်ကြပါတယ်လူကြီးတွေကသူ့လက်မှာခမဲကျိုးစီပေးကြပါတယ်။သူကအခုလိုပြောပါတယ်
။ Just kidding ဘာလဲ။ Man အင်းကိုအရန်လွမ်းတာပေါ့ဗျာ။ဘယ်လိုပြောရမလဲ။ကိုဖြစ်မယ်လို့ဘယ်တော့မှထင်မထားတာမျိုးကို TV ထဲမှာပဲကြည့်ရတာမျိုးလေ
။သူအဖမ်းခါဘုံကိုအခုလိုပြောပြပါတယ
်။ကောဟဲ့အင်းနည်းမကောလေးရင်ကျန်ဆိုင်လင်
းအဲ့ဒီအောက်တိုဘာ9ရက်တုန်းကကျွန်တော်တို့ချက်ပြုတ်နေကြတယ်ပြီးတော့အချက်ပေးတန်ကြတာနဲ့ပုန်းခိုရမယ်အခန်းထဲပြေးဝင်ကြတယ်ဗျ7မိနစ်မကြာဘူးဗျသူတို့ရောက်လာရောဒီလိုနဲ့ပဲဒဇက်ကန်ဖြစ်သွားရတာပါပဲ
သူတို့နေထိုင်ရာခြံကနေခေါ်သွားခဲ့ပုံကိုလည်းသူဘယ်တော့မှမိမှာမဟုတ်ပါဘူး
ก็มันก็ไอ้เนี่ยมันก็ทําร้ายเรา
จนเราก็อนาธิยะย่าอ๋องลงพี่รอขอตัวเลยเปียจนเราปิสิฤชาเลยเปียญณาโกอวะซี้ไล่เลยเปียไหลกองตัวเนี่ยขอตัวเลยเปียมีหยอกมาจนเราหนีแก้ยาบา
ดูปาวินท้ายเลี่ยวเนี่ยอิชวยเนี่ยหยอกดูอะดูหนีแก้ยาได้โหลบอกบาดิบะซาแกพวกอ่ะหนีถ่ายแก้ยาบงโกแล้วตูก็อะคูโหลเปลี่ยนเปียงเปียวเปีย
กินก็กินขนมปังวันละ2มื้อมีมื้อเช้ากับมื้อเย็น
ตรุก็ป้องม่องไปบาระมะแนคินสาเนี่ยญาสา2นัดบาเวหลู2รอบอั่วตะนี่ชีตะบลินยาบาระยีมะชูอ่ะบาอู2ล้านรอบนี้นี่มาตั้วเวไต่แค่ยาบาระ
ญาณนี่มาทาเวตะซาซันผิดขะยาดุโลลุ่ลาแกบงโกเลตุอีเน่เบร่อมาไม่มาบ่เข้าบา
เขาก็อยู่ดีๆเขาบอกให้เราลุกแล้วก็มาใส่มาปิดเอาอะไรมาปิดหน้าแล้วก็พาเราเดิน
ยุติยะจีเปียตรุก็จรุก็ไม่แตกแยกไข่เนญณะก็ซี้ไล่เดพี่รอแล้นช่อยายอช่อเตช่อเต2นาทีหลอกจ๋าเลยทีน่ะเว้ยเปียดิโลเนอีจิตก็ยกตัวเลยอีจิตก็นี่เนียตะเนียก็ขอตัวเลยชื่อว่าไอ้เต็งทีน่ะအဲ့ဒီကနေနောက်တနေ့ကခေါ်သွားပြန်တယ်ပြီးတော့စောင့်နေစောင့်နေနဲ့ဘဲချင်းကျွန်တော်တို့ကိုလွတ်မယ်ဆိုတဲ့ဖုန်းကိုစောင့်ရတာပေါ့ဗျာ
နောက်တစ်ပေါင်းကသူ့မိသားစုကိုခမင်းရှာကျွေးနေတဲ့သူဟာအစ်ရွေးမှာအလုပ်လုပ်တော့တစ်လကို800ဒေါ်လာအဖြစ်2000ရပါတယ်ဒါကထိုင်းမှာရတာတဲ့6ဆလောက်များတာပါလွတ်မြောက်လာတဲ့အခါသူခံစားရပုံကိုအခုလိုပြောပြပါတယ
်เหมือนตายแล้วเกิดใหม่
ကျွန်တော်မပြောတတ်ဘူးဗျာကျွန်တော်တည်သွားတယ်လို့ပဲ ပြီးတော့တခါပြန်မွေးလာတယ်လို့ပါပဲ
အစ်ရွေးဟာမတ်စစ်ပွဲမဖြစ်မီတုန်းကတော့အစ်ရွေးရဲ့လေယာဆက်ပြေးကဏ္ဍမှာထိုင်းလေယာလောက်သား3000ဝန်းကျင်အလွတ်လွတ်နေကြတာပါဒီဇင်ဘာလဆန်းမှာအစ်ရွေးကနေထိုင်းနိုင်ငံကိုပြန်လာကြတဲ့သူက9000လောက်ရှိနေပါပြီခင်ဗျာကျွန်တော်တမောင်းသန်းပါ
အခုလိုစီးရဲတဲ့တွင်အပြင်မှာတော့ဂျမ်းမာရေကန္နာဖက်ကိုကြည့်ကြရအောင်ပါကိုဗစ် -19 အတွက်အဖြစ်ကာကွယ်ဆေးထပ်မထိုးတာကြောင့်လေးလာတာကာလအတွင်းသေဆုံးမှုနဲ့ဆဲယုံတရားမှုတိုးလာတယ်လို့လေးလာချက်တရားကဖော်ပြပါတယ်ပရတင်နိုင်ငံမှာပြည်သူလူထုရဲ့သုံးပုံတစ်ပုံကျော်တဝက်နီပါဟာပြီးခဲ့တဲ့2022ခုနှစ်နွေရာသီကာလအတွင်းသတ်မှတ်ထားတဲ့ကာကွယ်ဆေးပြည့်မီအောင်မထိုးကြတာနဲ့အဖြစ်ကာကွယ်ဆေးထပ်ပြီးတော့မထိုးကြတာကြောင့်ဆဲယုံတရားမှုနဲ့သေဆုံးမှုက9000ကျော်အထိရှိခဲ့တဲ့ဆိုတဲ့အစိုးရခန်းစာကိုတော့ Lancet ဆေးပညာကျမ်းထဲမှာဖော်ပြပါဗျ။ EP3 ဆောင်းပါးကိုအခြေခံပြီးတော့မတ်တင်ကြီးထိုက်ပြောပြထားပါဗျ
။ UK မှာအသက်12နှစ်အထက်လူဦးရေရဲ့90ရာခိုင်နှုန်းကျော်ဟာ2022ခုနှစ်ဇန်နဝါရီလမှာကိုဗစ်ကာကွယ်ဆေးအနည်းဆုံးတစ်လုံးထိုးနှံထားကြပြီဖြစ်ပါတယ်။ဒါပေမဲ့2022ခုနှစ်နွေရာသီအရောက်မှာတော့ UK လူထုရဲ့44ရာခိုင်နှုန်းကသတ်မှတ်ကာကွယ်ဆေးအလုံးရင်မပြည့်တာနဲ့အဖြစ်ကာကွယ်ဆေးထပ်ပြီးမထိုးချတာကြောင့်ဈေးရုံတရားမှုနဲ့တည်ဆုံမှု9000ကျော်ထိရောက်ရှိသွားစေတယ်လို့2024ခုနှစ်ဇန်နဝါရီလ15ရက်နေ့ Lancet ဆေးပညာချန်နယ်မှာဖော်ပြတဲ့လေ့လာချက်တင်မှာဖော်ပြထားပါတယ် Britain နှလုံးဖောင်ဒေးရှင်းအချက်အလက်သိပ္ပံစင်တာရဲ့ညွှန်ကြားရေးမှူးနောက် UK ကျန်းမာရေးအချက်အလက်သုတေသနဌာနရဲ့အကြီးအကဲသိပ္ပံပညာရှင်ပါမာခကေတီဆတ်လိုကအခုလိုပြောပါတယ်
It looked at the entire population of the
England, UK, Scotland, Wales, New Ireland, or Bowenne, UK, the Kulonga, Luye, Alongo, Luanchong, Lilaraba, England, or Luye, and Yason Pipare, Gakwese, Pimi Amatuare, Luye, now Luye, Chosa, Rule, Lilabare.
UK, Jemma, Ye, Chelle, Dutit, Natanane, Idim, but Degutu, Duga, Dutit, Nago, Usam, Chapare. 2022ခုနှစ်ဇွန်လတရက်နေ့ကနေစက်တင်ဘာလ30ရက်နေ့အတွင်းအချိန်ကာလကိုလေ့လာပါတယ်။တချို့နိုင်ငံတွေမှာ COVID-19 ကာကွယ်ဆေးဒုတိယတလုံးနဲ့အဖြစ်ကာကွယ်ဆေးထပ်ထိုးလို့မရသေးခင် UK မှာထိုးနိုင်ပေမဲ့ကာကွယ်ဆေးပြည့်မီအောင်မထိုးသူအဖြစ်ကာကွယ်ဆေးမထိုးချသူအရေအတွက်လူရည်အချိုးအစားတို့ကိုလေ့လာခဲ့တယ်လို့လည်းပမောက်ခကစ်တီဆတ်လိုကပြောပါတယ်
။ We were therefore able to look at
အများစုဘလို့လူတွေကကာကွယ်ဆေးအလုံးကြီးပြအောင်မထိုးကြတာလဲဆိုတာကိုလည်းလေ့လာပါရစေ။အဲ့ဒီနောက်မှာတော့လေးလာတာကာလအတွင်းကိုဗစ်နဲ့ဆေးရုံတဲရတာဒါမှမဟုတ်လဲကိုဗစ်ကြောင့်ဒါမှမဟုတ်လဲကိုဗစ်နဲ့ဆက်ဆက်ပြီးတော့သေဆုံးရမှုတွေကိုလေ့လာပါရစေ။အဲ့ဒီနောက်မှာတော့ပြင်းထန်ကိုဗစ်လို့ကျမတို့ပြောရရလထွက်လာတာပါ
။ကာကွယ်ဆေးတို့မှတ်တမ်းကနေအချက်လက်တွေစုဆောင်းပါတယ်။ကာကွယ်ဆေးထိုးဖို့သတ်မှတ်ချက်ပြည့်မီပေမဲ့ဆေးအလုံးရည်ပြည့်အောင်မထိုးသူတွေကိုအပြည့်အဝကာကွယ်ဆေးမထိုးသူအဖြစ်သတ်မှတ်ပါတယ်။2022ခုနှစ်ဇွန်လတရက်နေ့မှာအပြည့်အဝကာကွယ်ဆေးမထိုးသူကလူရည်ရဲ့သုံးပုံတစ်ပုံကျော်ထပ်ဝင်နေပါရှိပါတယ်။အင်္ဂလန်မှာ 45.9 ရာခိုင်နှုန်း၊မြောက်အိုင်ယာလန်မှာ 49.8 ရာခိုင်နှုန်း၊စကော့တလန်မှာ 34.2 ရာခိုင်နှုန်း၊ဝေးလမှာ 32.8 ရာခိုင်နှုန်းရှိကြောင်းသုတေသနမှုတွေကပြောပါတယ်။ပါမောက်ခကီတီဆတ်လိုက
So we were looking at the recommendations that were
နေတခုချင်းစီအလိုက်အရေးအတွက်ကိုကြည့်မယ်ဆိုရင်တော့သုံးပုံတစ်ပုံနဲ့တဝက်ကြားအရေးအတွက်ဖြစ်ပါတယ် UK တခုလုံးခြုံကြည့်ရင်တော့လူဦးရေရဲ့44ရာခိုင်နှုန်းနီးပါးဟာအဲ့ဒီကာလအတွင်းမှာထိုးထားတဲ့ကာကွယ်ဆေးအားလုံးမထိုးတာနဲ့အဖြစ်ကာကွယ်ဆေးထိုးမထားကြသူတွေဖြစ်ပါတ
ယ် UK မှာလူတိုင်းကာကွယ်ဆေးပြည့်ဝထိုးထားမယ်ဆိုရင်တော့2022ခုနှစ်နွေရာသီလတွေအတွင်းလူပေါင်း 9,180 ဆေးရုံတရားမှုနဲ့တည်ဆုံမှုကိုရှောင်ရှားနိုင်မှာဖြစ်တယ်လို့သုတေသနမှုတွေကပြောပါတယ်။အဲ့ဒီသတ်မှတ်လေးလတာအတွင်းပြင်းထန် COVID-19 ဖြစ်ပွားမှု 4,400 နီးပါးတဲ့ကနေဒီအရေးအတွက်ထွက်ပေါ်လာတာဖြစ်ပါတယ်။အသက်85နှစ်နဲ့အထက်အသက်ကြီးသူတွေအနေနဲ့တော့ COVID-19 အဖြစ်ကာကွယ်ဆေးထပ်ထိုးထားသူတွေနဲ့ရှင်ရင်အသက်အရွယ်သူအဖြစ်ကာကွယ်ဆေးမထိုးသူတွေကပြင်းထန် COVID-19 ဖြစ်ပွားနိုင်ခြင်းနှစ်ဆကျော်ပိုများတယ်လို့စစ်တမ်းကဖော်ပြပါတယ်။ COVID ကာကွယ်ဆေးထိုးဖို့ရည်ချင်းပြည့်မီပေမဲ့ဆေးအလုံးရည်ပြည့်အောင်မထိုးကြသူတွေတဲမှာတော့အများစုကငယ်ရွယ်သူတွေအမျိုးသားတွေချို့တဲ့ဒေသတွေမှာနေထိုင်သူတွေနဲ့လူပြူမဟုတ်သူတွေဖြစ်ပုံရတယ်လို့လည်းသုတေသနမှုတွေကပြောပါတယ်။ပါမောက်ခကီတီဆတ်လိုကအခုလိုဆက်ပြီးပြောပါတယ်။
So the groups who were not getting all the advised
Ajamyura tai ka kwe se mtho cha de ousu re ha so yin nge ywe tu re sin ye chho de de tu re hlu phyu ma hout tu nyo nwe su re phit pho po bi lo mya ba de ma chan ma de tu re ne atet ywe ji tu re ko ka kwe se thu nan ye atwe athu de pyin ayong sai saung ye leila cha da ma akhu chim ma ro leila che a ya ro tu ro ga a phi wa ka kwe se mtho cha tu re phit nai jin ne ba de အသက်အရွယ်ဆုံးဆေးရုံတရာမှုနဲ့တိဆုံးမှုတွေပိုပြီးတိုးလာတာဟာဆိုရင်ကာကွယ်ဆေးအပြည့်အဝမထွန်းနှံမှုနဲ့ဆက်ဆက်တဲ့ဆိုတာကိုလေ့လာချက်တစ်ကဖော်ပြထားပါတယ်ရှင်။မသိငိထိုက်ပါရှင်။ဖီယိုအေမြန်မာပိုင်းကနေလိုင်းတုံမီတာ30နှစ်49နဲ့လိုင်းလာမီတာ190ရုပ်ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ခုတစ်ဆက်တဲ့ကျမ်းမာရေးကဏ္ဍမှာအသုံးချလာတဲ့နည်းပညာတစ်ခုအကြောင်းသင်ပြပါမယ်။
ရှာဖွေတာနဲ့အသေးအတန်ဖြစ်နေတဲ့လူနာကိုပို့ပြီးတော့ကောင်းလို့ပြုစုကူတာယူတွေမှာ AI လို့ခေါ်တဲ့ဉာဏ်ရည်တို့နည်းပညာကိုအသုံးပြုနေကြပါပြီ။ POE သတင်းထောက်ဂျူလီယာထားဖို့ပေးပို့ထားတဲ့သတင်းကိုတော့တော်ခင်မျိုးသက်ပြောပြထားပါတယ်
။ John Hopkins တက္ကသိုလ်ကဇီဝဆေးပညာအင်ဂျင်နီယာဆိုင်ရာသုတေသနပညာရှင်တွေဟာနှလုံးရောဂါရှင်တွေအတွက်လူနာပြုစုစောင့်ရှောက်ရေးကဏ္ဍမှာအပြောင်းအလဲတွေဖြစ်လာအောင်အတွက်စူးစမ်းနေကြပါတယ်။သူတို့ဟာ Digital Twin လို့ခေါ်တဲ့digital ပုံထုတ်ထားတဲ့နှလုံးယောဂါရှင်တဦးချင်းစီရဲ့နှလုံးနမူနာပုံကိုဖန်တီးပြီးဘယ်သူကအခြေအနေပို့ပြီးဆိုးလာနိုင်လဲဆိုတာကို AI နီးသုံးပြီးခန့်မှန်းနိုင်ပြီလို့ပမောက္ခနတလီယာထရန်နိုဗာကပြောပါတယ်
We do contrast enhanced MRI of the heart and then we combine
နှလုံးအနေထားအတွက်ရိုက်ထားတဲ့ MRI ပုံကိုပိုကောင်းအောင်လုပ်ပြီးရတဲ့ရလက်ကိုလူနာရဲ့ဆေးမှတ်တမ်းယူထားတဲ့အချက်လက်အားလုံးနဲ့စစ်ကြည့်ပါတယ်။ရလက်ကိုလူနာရှင်သန်နိုင်မှုစစ်တမ်းနဲ့တွဲလိုက်ရင်လာမယ့်10နှစ်အတွင်းဒီလူနာရုပ်တရည်နှလုံးရဲ့သေဆုံးနိုင်ခြင်းရှိမရှိပြောနိုင်ပါတယ်
။ဒီပုံတွေကအခုခေတ်သုံးနေတဲ့အပိုင်းလိုက်ရိုက်ထားတဲ့ပုံတွေလိုမဟုတ်ဘဲနှလုံးတစ်ခုလုံးရဲ့ပုံကိုပြနေတဲ့အတွက်လူနာအတွက် defibrillator လို့ခေါ်တဲ့နှလုံးနှိုးဆက်တက်ပြဖို့လိုမလို့ကောင်းကောင်းကြီးသိနိုင်တယ်လို့လည်းပြောပါတယ
် We provide these deep learning algorithms that are
ပုံစံမျိုးစုံနဲ့ရှင်းပြထားတဲ့တေချာလေ့လာထားတဲ့ပုံတွေကိုရတဲ့အတွက်လူနာရဲ့အခြေအနေကိုကောင်းကောင်းပြောနိုင်တာပ
ါ John Hopkins တက္ကသိုလ် Sydney Cancer Cancer အထူးကုဌာနကဒေါက်တာ Victor Viscoso ဦးဆောင်တဲ့သုတေသနပညာရှင်တွေကတော့အဆုတ်နဲ့တခြားကင်ဆာရောဂါတွေရှိမရှိကနဦးအဆင့်မှာပဲသိနိုင်မှုအတွက်နီလန်းတစ်တွေကိုရှာဖွေနေတာဖြစ်ပါတယ်။ပုံမှန် cell တွေလို့မဟုတ်ဘဲမူမမှန်ပဲပိုးပြီးပွားလာတဲ့ cancer cell တွေဖြစ်လာတာပွားလာတာကိုစောင့်ကြည့်လေ့လာကြပါတယ်။ဒါကြောင့်သူတို့တေးသွားတဲ့အချိန်မှာတွေးတဲ့ကမျိုးဗီဇ DNA ထဲမှာ cell free DNA လို့ခေါ်တဲ့သူတို့ခြံထားခဲ့တဲ့ဒီ cell တွေရဲ့လက္ခဏာတွေကိုတွေ့ရတာကြောင့်ဒီလူနာမှာ cancer ရှိမရှိသိနိုင်တယ်လို့ပြောပါတယ်။သူတို့အဖွဲ့ဟာ cell free DNA အပိုင်းစာလေးတွေကိုဆန်းစစ်ဖို့အတွက် AI ဆက်ကိုသုံးတဲ့ Delphi လို့ခေါ်တဲ့နည်းပညာကိုတီထွင်ခဲ့တယ်လို့ဒေါက်တာ Victor ကပြောပါတယ်
။ We look in the blood, we identify molecules of DNA called cell free DNA and we look
ကျွန်တော်တို့ကသွေးကိုကြည့်ပါတယ်။အဲ့ဒီအထက်မှာ cell free DNA ပါမပါစမ်းကြည့်ပါတယ်ပြီးရင်ဒီ DNA ရဲ့အသွင်လက္ခဏာဒါမှမဟုတ်ကင်ဆာရှိသူနဲ့မရှိသူကိုစမ်းစစ်တဲ့နည်းအတိုင်းဒီ DNA ရဲ့ပုံစံတွေကိုစမ်းစစ်ပါတယ
်သွေးနမူနာစမ်းသပ်စစ်ဆေးမှုတွေတိုးတက်လာတာနဲ့အမျှကမ္ဘာတစ်လွှားကင်ဆာရောဂါဆန်ရစမ်းစစ်နိုင်မှုတွေတိုးတက်လာခဲ့တယ်လို့လည်းဒေါက်တာ Viscoso ကပြောပါတယ
်Few American တိုင်းရဲ့ရုပ်တံတဲ့ video ထုတ်လွှင့်မှုတွေကို Nation American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ကျို့ရူဖဲယူမှုနဲ့ line to meter တို့အပြင်ကျမတို့ view မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ famis.viewnews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ view မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာပေမှာ application ရယူနိုင်ပါရဲ့နော် VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင ်မင်္ဂလာမနက်ခင်ပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေတက်ရိုက်ထုတ်လွှင့်နေပါတယ်။အခုဆက်ပြီးတော့ကြည့်ရှုနားဆင်ရမှာကတော့အပတ်စဉ်တင်ဆက်နေတဲ့မြေကြီးဩဇာယူကရိန်းမြန်မာစီရေးနှိုင်းယှဉ်ချက် American နိုင်ငံရေးနဲ့ကမ္ဘာသရခီးသွားအစီအစဉ်တွေဖြစ်ပါတယ်။ခုအရင်ဆုံးပတ်ဝန်းကျင်ထိတဲ့ရေလိုအပ်နေတဲ့မြန်မာစိုက်ပျိုးရေးကဏ္ဍအကြောင်းနားဆင်ကြည့်ကြရအောင်ပါ။မြန်မာနိုင်ငံကတောင်တူလေတဘာတွေဟာမိမိတို့ကိုယ်ပိုင်အသက်မွေးဝမ်းကြောင်းနေကြတဲ့လေယာမြေထဲကစိုက်ပျိုးသင်းတန်းတွေအပေါ်မှာသာအမြဲတမ်းအာရုံထားယူဆိုင်လောက်ကင်ကြပဲမလို့ပဝန်းကျင်စိန်လန်ဆုပြည့်ရဲ့အတွက်တစ်ပင်တွေစိုက်ပျိုးကြတာကတော့နေပါလုံးပါတယ်ဒီအကြောင်းလေ့လာထားတဲ့ကိုဖေမောင်စုံမင်းကမြေကြီးဩဇာအစီအစဉ်မှာအခုလိုစူးစီးတင်ဆက်ထားပါတယ
်ညီမနိုင်ငံကကြီးပါအများစုမှာမြင်တွေ့နေကြရတဲ့ဂျွာတွင်နဲ့ဂျွာအပြင်အရေးရနှစ်ရှည်တစ်ပင်ကြီးတွေဟာဟိုးအရင်ရှေးအဖို့ဖွားတွေစိုက်ပျိုးခဲ့တာတဘာဝအလျောက်ပေါက်ကြတာတွေဖြစ်ပြီးနောက်ပိုင်းလူတွေကတော့အဲ့ဒီလိုစိုက်ပျိုးကြတာနေပါလွန်ပါတယ်ကျေးလက်နေတောင်သူလယ်သမားတွေကိုယ်တိုင်ကမိမိတို့လေယာမြေပေါ်ကသီးနှံစိုက်ပျိုးရေးကိုပဲအာရုံထားပြီးဂရုတစိုက်လုပ်ကင်ကြပေမဲ့ပတ်ဝန်းကျင်စိမ့်လန်းဆိုပြီးအတွက်တစ်ပင်ကြီးတွေစိုက်ပျိုးကြတာတိတ်မရှိကြပါဘူးရွာပြင်လမ်းမတွေပေါ်မှာမြေလို့မြေရိုင်းတွေပေါ်မှာတဘာဝပတ်ဝန်းကျင်စိမ့်လန်းဆိုပြည့်ရေးအတွက်အရေးရသစ်ပင်တွေကိုစနစ်တကျရည်ရွယ်ချက်ရှိရှိစိုက်ပျိုးကြတာနေပါလွန်ပါတယ်ဒါနဲ့ပတ်သက်ပြီးမြေလက်ဒေသကတောင်သူလယ်သမားတဦးကအခုလိုသုံးသပ်ပါတယ်
ကိုယ်တော့တောင်သူတွေကလမ်းပြီးဝဲရတွေကသို့မဟုတ်လေယာဉ်ကိုင်းကျွန်းရဲ့ဘေးမှာသစ်ပင်စိုက်တာတွေရှိတယ်သစ်ပင်ကြီးပေါ့ခုလူတွေကတော့သစ်ပင်ကြီးစိုက်တဲ့လို့ဘာလို့ဖြစ်မလဲအခုနောက်ပိုင်းကမှသစ်ပင်ကြီးနည်းသွားပြီခုနောက်ပိုင်းသစ်ပင်ကြီးစိုက်တဲ့လူနည်းတယ်အရှသွားပြီမရှိတော့ဘူးခုနောက်ပိုင်းမှာကျတော့ကိုတော့သစ်ပင်ကြီးတွေပဲများတယ်အသစ်စိုက်တဲ့လူနည်းတယ်အရင်လူကြီးတွေစိုက်ခဲ့တဲ့အားတွေပဲများပါတယ်ရှိရီကိုမတွေးပဲနဲ့လက်တလုံးသိစရီပဲဖြည့်ရှင်းနေရတဲ့အနေထားမျိုးတွေနဲ့ဆိုတော့ထပ်မဆိုင်တော့ဘူးခုလက်ရှိကမ္ဘာကြီးမှာရှိတဲ့ကိုယ်ပတ်ဝန်းကျင်ကလူတွေကိုကြည့်လိုက်တဲ့အခါဥပဒေများများမှာလက်တလုံးဆင်ပြေးရီကိုပဲဥစားပေးနေရတဲ့အခါကျတော့ရင်းရှိဆိုတာကိုသူတို့ထက်စဉ်းစားနိုင်ကြဘူး
တောင်သူလယ်သမားတွေအပါအဝင်ကျေးလက်နေလူစုတွေဟာတစ်ပင်ကြီးတွေကိုတင်သားမကမိမိတို့နေစဉ်သုံးထင်းတွေကိုတောင်မှတဘာဝအလျောက်ပေါက်တဲ့တစ်ပင်တွေကိုပဲခုတ်ယူကြပြီးပြန်လဲစိုက်ပျိုးကြတာမရှိကြပါဘူးတချို့ဒေသတွေမှာထင်းစိုက်ခင်းတွေစိုက်ပျိုးကြပြီးမဲ့ဒါဟာလဲအတော်ကိုနှေးပါပါတယ်အရင်အရင်ခေတ်အဆက်ဆက်တွေမှာလဲမျိုးပြအနည်းမှာထင်းဆိုင်ခင်းဆိုပြီးဆိုင်းဘုတ်တွေထောင်ထားတာရှိပေမဲ့လဲတကယ်တမ်းကျတော့လူမြင်ကောင်းအောင်အပြတ်တက်တက်သာရှိပြီးလက်တွေမှာဘာသစ်ပင်မှမဲမဲရရမတွေ့ရပါဘူးအညာဒေသအများစုမှာနှွေးရသည်မနဲ့မလင်းခင်မှာရွာကနေလှဲတန်းကြီးတွေနဲ့ထင်းကုပ်သွားကြပြီးမွန်းတဲ့ကနီးလောက်မှပြန်လာကြပါတယ်ဒါပေမဲ့လဲအဲ့ဒီလိုခုတ်ယူလာတဲ့ထင်းအပင်တွေရဲ့နေရာမှာအစာတို့စိုက်ပျိုးခဲ့တာမျိုးစိတ်ကူးတာလည်းမရှိလုံးဆောင်တာလည်းမရှိကြပါဘူးအဲ့ဒီအတွက်ထင်းတွေရှားလာပြီးထင်းကုပ်သွားရတဲ့နေရာတွေလည်းတဖြည်းဖြည်းဝေးလာကြပါတယ်ဒါနဲ့ပတ်သက်ပြီးရေစင်းစိုက်ပျိုးရေးတက္ကသိုလ်ကျောင်းစင်းလည်းဖြစ်ကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေးဌာန FAO ရဲ့ဝန်ထမ်းဟောင်းတဦးလည်းဖြစ်တဲ့ကိုထက်စော်ထွန်းကအခုလိုပြောပါတယ်
ကျွန်တော်တို့မြန်မာနိုင်ငံအနေနဲ့ပေါ့နော်အဓိကတော့ပညာပေးလုပ်ငန်းတွေကလည်းကျွန်တော်အရန်အားနေတယ်ပေါ့နော်ရှိတယ်ဆိုရင်လည်းကျွန်တော်တို့ဒီ NGO တွေလှုပ်ဆောင်နေတဲ့ data တွေမှာလောက်မှာပဲအဓိကပေါ့နော်ပညာပေးတဲ့ဟာလေးတွေရှိကြတယ်အဲ့တော့ဒီတက်ပင်တွေစိုက်ရမယ်ဒါတွေကိုပြုစုပြုထောင်မယ်ဆိုတော့အားနေကြတယ်ပေါ့နော်ကျေးလက် data မှာရှိကြတဲ့တောင်သူလယ်သမားတွေအနေနဲ့ပေါ့နော်ကျွန်တော်တို့ပတ်ဝန်းကျင်အတွက်အရေးကြီးတဲ့ဒီတက်ပင်တွေစိုက်ဖို့အတွက်ပြိုးဖို့အတွက်ပြုစုပြုထောင်ဖို့အတွက်ပေါ့နော်ဒါတွေကိုအားနေကြတယ်တောင်သူလယ်သမားအရိကိုယ်တိုင်ကလည်းကျေးလက်ဒေသမှာရှိတဲ့တောတောင်တွေမှာပေါက်ရောက်နေတဲ့သဘာဝပေါက်ပင်တွေကိုထင်းအနေနဲ့ခုတ်ထွင်ရှင်းလင်းပြီးတော့ကြူကြတယ်။ဒါပေမဲ့ဓာရီကိုနှစ်စင်နှစ်စင်ထုတ်လုပ်လာတဲ့အခါကျတော့တဖြည်းဖြည်းနဲ့ဓာရီကပြုံးပြီးတော့ပေါ့နော်တဖြည်းဖြည်းချင်းရှားလာကြတယ်။အဲ့ဒီပြဿနာဘာဖြစ်လို့လဲဆိုရင်ဒီကိုယ့်ရဲ့ကျေးလက်ပေါက်ဝန်းကျင်မှာရှိတဲ့မြေလွတ်မြေရိုင်းတွေမှာသစ်ပင်တွေကိုပြန်လဲစိုက်ပြီးဝမယ်။ဒီရှိမှပြန်ပြီးတော့ဒီဓာရီကကိုယ့်ရဲ့ကျေးလက်ကိုတည်တူလူလူကိုအကျိုးပြုနိုင်မယ်ဆိုတဲ့ဟာမျိုးတွေမိလျော့နေကြတယ်ပေါ့နော်။ပြန်လဲစိုက်ပြိုးပြီးတော့ပြန်လဲပြုစုပြီးတော့ပြိုးထောင်တာတွေမရှိဘူးဆိုရင်တဖြည်းဖြည်းနဲ့ပေါ့နော်ပတ်ဝန်းကျင်ကထုတ်ယူတဲ့ဟာတွေခန်းချောက်လာပြီးတော့တောင်သူလည်းတမချိလက်မှနေကြတဲ့ပြည်သူလူထုအားလုံးကိုပြန်ပြီးတော့ဒီဒုက္ခရောက်စီမှာပေါ့နော်ဒါတွေကဒါကြောင့်မို့ဒီဟာတွေကအရန်အရေးကြီးတယ်လို့ကျွန်တော်တို့ပြောလို့ရတယ်ပေါ့
တကယ်တော့နှစ်ရှည်အရေးရသစ်ပင်ကြီးတွေကိုကျေးရွာထဲမှာစိုက်ပျိုးထားသလိုမိမိရဲ့ကျေးရွာအပြင်ဘက်ကျေးရွာချင်းဆက်လမ်းတွေမော်တော်ကားလမ်းတွေရဲ့ဘေးမာရင်သာမကမြေလွတ်မြေရိုင်းနေရာတွေမှာစိုက်ပျိုးမယ်ဆိုရင်တဘာဝပတ်ဝန်းကျင်စိမ့်လမ်းဆိုပြလာပါတယ် ဒါပြင်အဲ့ဒီသစ်ပင်ကြီးတွေကို food forest လို့ခေါ်တဲ့အစားအစာထုတ်လုပ်ပေးတဲ့သစ်ပင်ကြီးတွေအဖြစ်လဲစိုက်ပျိုးနိုင်ပါတယ်။ဥပမာအညာဒေသမှာဆိုရင်မကြီးပင်တွေဟာမကြီးသီးမကြီးရွက်နုတွေကိုစားလို့ရတယ်လို့အရွက်ကျွေတွေစုပြီးလဲမိမိတို့သီးနှံစိုက်ခင်းထဲမှာတဘာဝမြေဩဇာအနေနဲ့ပြန်လဲအသုံးပြုလို့ရပါတယ်။ဒါအပြင်တရက်ပင်ကနေတရက်သီးဇီးပင်ကနေဇီးသီးတမာပင်ကနေတမာရွက်စားရတယ်လို့တမာသီးကိုလဲတဘာဝပိုးတက်စေလို့လို့ရပါတယ်။ဒီလိုအနေထားတွေနဲ့ပတ်သက်ပြီးကုလသမဂ္ဂစာနယ်ဇင်းကနဲ့စိုက်ပျိုးရေး FAO ဝန်ထမ်းဟောင်းကိုတက်စော်တွန်းကပဲအခုလိုပြောပါဗျ
။ရှင်းလက်ဒေသမှာရှိတဲ့တောင်သူလယ်သမားတွေအနေနဲ့ဘာတစ်ခုလုပ်လို့ရလဲဆိုရင် food forest လို့ခေါ်ရဲပေါ့နော်။ဒီအစားအသောက်လည်းရတယ်ဒီတက်ပင်တွေလည်းပြန်လည်ပြီးတော့ကိုယ့်ရဲ့ဒေသမှာစိမ့်လန်းအောင်စိုက်ပျိုးလို့ရတယ်ပေါ့နော်။ဥပမာအနေနဲ့ပြောမယ်ဒီကားလန်းနပေးတွေမှာပေါ့နော်။အများကြီးနေရာလွတ်တည်ရှိတယ်။ဘာမှမစိုက်ဖ ೇನೆ ထားထားတဲ့ဟာတွေပေါ့နော်။အများကြီးရှိတယ်။ဒါမျိုးတွေကိုတောင်သူတွေအနေနဲ့ food forest တွေစိုက်ထားခြင်းအပြင်ပေါ့နော်။စနစ်တကျတာတိစောက်ထားမယ်ဆိုရင်ကျွန်တော်တို့ရဲ့ပတ်ဝန်းကျင်အတွက်အများကြီးအကျိုးပြုတယ်။ဘလို့အကျိုးပြုနိုင်မလဲဆိုရင်ကျွန်တော်တို့ရဲ့မိသားစုတွေအတွက်စားဝတ်နေရေးအတွက်လည်းကျွန်တော်တို့ကရနိုင်တယ်ပေါ့နော်။နောက်တစ်ခုကကျတော့ဒီတဘဝအတိုင်းဇီဝမျိုးကွဲတွေဒီဟာတွေကိုလည်းကျွန်တော်တို့ကပွားများစေနိုင်တယ်။ဥပမာအနေနဲ့ကျွန်တော်တို့လမ်းကမ်းမှာတရက်ပင်မျိုးတွေစိုက်မယ်၊တမာပင်လိုမျိုးတွေ၊စမဲဇလီပင်တွေ၊ကောက်ကိုပင်တွေပေါ့နော်။ဒီပင်တို့လိုမျိုးဘောစကိုင်းပင်လိုမျိုးပေါ့နော်။ဒါမျိုးတွေစိုက်ခြင်းအပြင်ကျွန်တော်တို့ကဘာတွေရမလဲဆိုရင်ကျွန်တော်တို့ရဲ့သူ့ရဲ့ယာဒီပင်နဲ့နေပေါ်လာတဲ့အချိန်ပေါ့နော်။မိုးတွင်ဆောင်းတွင်နွေရာသီမှာကျွန်တော်တို့ရဲ့စားဝတ်နေရေးအတွက်ရမယ်ပေါ့။ဥပမာတရက်ပင်ဆိုရင်ကျွန်တော်တို့အသီးတွေရမယ်။နောက်တစ်ခုမကြီးတို့လိုမျိုးမဲဇလီတို့လိုမျိုးစိုက်ပေးခြင်းအပြင်ပေါ့နော်။မိသားစုစားဝတ်နေရေးအတွက်ရမယ်။နောက်တစ်ခုကကျတော့ဒီတလိပ်ဆန်စာအနေနဲ့လည်းကျွန်တော်တို့ကပြန်လည်ထုတ်ကြည့်လို့ရမယ်ပေါ့နော်။တမာပင်ဆိုရင်ကျွန်တော်တို့ကဒီအပူပိုင်းဒေသမှာဆိုကောင်းကောင်းစိုက်ပျိုးဖြစ်ထုံးလို့ရတယ်။ဒါပေမဲ့အများစုကအလေးချပေါက်တဲ့ဟာတွေရပဲကျွန်တော်တို့ကဒီတောင်သူလယ်သမားတွေကမိခိုစားသုံးနေကြတယ်ပေါ့နော်။ဒါတွေကိုကျွန်တော်တို့ကစနစ်တကျဒါစိုက်ထားမယ်ဆိုရင်ကျွန်တော်တို့ကစားဝတ်နေရေးတွေမကဘူးပေါ့နော်။တက်ပင်လေးရှိတဲ့အတွက်ကြောင့်မို့ဒီဘက်မှာမိုးရွာတဲ့ဟာတွေဆိုရင်အခြားနေရာတွေနဲ့တက်ပင်ရှိတဲ့နေရာတွေနဲ့မတူတော့ဘဲနဲ့ပေါ့နော်ကိုယ့်ရဲ့ဒေသမှာပို့ပြီးတော့ဒီစိမ့်စိမ့်စုစုဖြစ်ပြီးတော့ကျေးလက်ဒေသမှာပို့ပြီးတော့ကောင်းလာစီမယ်ပေါ့နော်နောက်တစ်ခုအနေနဲ့ပြောမယ်ဆိုရင်ကျွန်တော်တို့ရဲ့ကိုယ့်ရဲ့ပတ်ဝန်းကျင်မှာရှိတဲ့မြေစီလွာတိုက်စားမှုတွေအနေအားကြည့်မယ်ဆိုရင်လည်းပေါ့နော်တက်ပင်လေးရှိတာဖြစ်တဲ့အတွက်ကြောင့်မို့ကျွန်တော်တို့ကဒီလုံးဝကုန်းခေါင်ကောင်လိုမျိုးမဟုတ်ဘဲနဲ့ပေါ့နော်မြေစီလွာတိုက်စားမှုပြဿနာတွေပါကျွန်တော်တို့ကရှော့ချနိုင်မယ်ပေါ့နော်အဲ့တော့ကြောင့်မို့ကျွန်တော်တို့ရဲ့ဒီကြေးလက်ဒေတာမှာပဲဖြစ်ဖြစ်မြို့နယ်တွေမှာပဲဖြစ်ဖြစ်ပေါ့နော်ဒီ food forest တွေတည်ထောင်မှုကကျွန်တော်တို့လိုဖွံ့ဖြိုးဆဲနိုင်ငံတွေမှာဆိုရင်အရန်အရေးပါတယ်လို့ကျွန်တော်တို့ပြောလို့ရတာပေါ့နော်
တကယ်တော့တစ်ပင်စိုက်ပျိုးကြတာကိုနေရာအနှံ့မှာမကြာခဏတွေ့မြင်ကြရပြီမဲ့စိုက်ယုံသာစိုက်ပြီးပြုစုပျိုးထောင်တာမရှိကြပါဘူးအထူးသဖြင့်အစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေကအများဆုံးအဲ့ဒီလိုလှုပ်ရှားမှုကိုလုပ်ပြကြတာဖြစ်ပြီးအဆက်မပြတ်ဂရုစိုက်စိုက်ပျိုးကြတာမရှိတဲ့အတွက်လက်တွေ့မှာတော့တစ်ပင်တွေရှင်သန်လာတာနေပါလွန်ပါတယ်ဒါပေမဲ့လည်းရှာရှာပါပါအနေနဲ့တချို့လူပုဂ္ဂိုလ်တွေကမိမိသဘောနဲ့စိုက်ပျိုးကြတာတွေတော့ရှိပါတယ်အဲ့ဒီလိုလူတွေကတော့နိုင်တဲ့လောက်စိုက်ပျိုးပြုစုပျိုးထောင်ရတဲ့အတွက်သစ်ပင်တွေပြန်လဲပေါက်ရောက်လာတာတွေ့ရပါတယ်။သစ်ပင်တွေရှိရင်သဘာဝပတ်ဝန်းကျင်စိမ့်လန်းဆိုပြပြီးမိုးလေဝသပါကောင်းနေဆိုတာလူအများသိရှိပြီးဖြစ်ပါတယ်။ဒါ့အပြင်သစ်ပင်တွေဟာသဘာဝအရလူတွေအသက်ရှူတဲ့အောက်ဆီဂျင်ဓာတ်ငွေ့ကိုထုတ်လွှတ်ပေးပြီးလူတွေအတွက်ဆိုးကျိုးပေးတဲ့ကာဗွန်ဒိုင်အောက်ဆိုက်ကိုလည်းသူတို့ကအသုံးချပါတယ်။အဲ့ဒီအတွက်ပတ်ဝန်းကျင်မှာလေရုကိုတန်ရှင်းရရောက်ပြီးဂေဟဗေဒစနစ်တစ်ခုလုံးကိုထိမ့်သိမ်းထားနိုင်ပါလေခင်ဗျာ
ဗီအိုအေအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါVOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တံမဲနဲ့ Blue Mark အပြာရောင်အမှတ်လေးပါတာပြည်ပြည်ကျုံပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်မှုအစဉ်ကြိုးစားနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့မနေ့ကအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington ကနေတရက်ထုတ်လွှင့်နေပါတယ်ခုတော့ Ukraine မြန်မာစစ်ပွဲနိုင်ရှင်ချက်ကိုကြည့်ကြရအောင်ပါတချို့အပြန်အာဏာသိမ်းပြီးတဲ့နောက်ပိုင်းမြမပြည်ရင်းစစ်ဟာအရင်ကနေပေါင်းများစွာဖြစ်ပွားလာခဲ့တဲ့အခြေအနေနဲ့မြို့သိမ်းစခန်းသိမ်းတိုက်ပွဲတွေနဲ့အတွက်ခြားနာချက်တွေရှိနေပါတယ်။ချီခင်ပြည်ရင်းစစ်နဲ့အခုနေဦးတော်လာရေးကွာခြားချက်တွေအကြောင်းကိုယူကရိန်းမြန်မာနိုင်ရှင်ချက်အစီအစဉ်ကနေဟောက်ဆားကတင်ဆက်ထားပါတယ်။
Anna Tele the job and Pila Kere, Myama Tolan Iha, a young nip on Yazo Pinere, Pidun Sin and Madue, Napa Piana, Scanta, Mutain, Taipore Pons and Pibonivare. The Taiporema, Jaso Miane, Sikon Siha, Tolan Yazuriga, Taloyane, Tiny Lu, through Yat Harris, Candu, Solo Nero, Wunkan Tavare. Pidwima, Ya Chison, sit up Yetinere, Sikon Siha, Kudu, Tolan Yakarama, through Yet Tari, Tolan Yet Purisima, Tayan like Lena Cha and Yakana, Majakana Pibonivare.
ဒီလိုဖြစ်တဲ့အပေါ်မှာစစ်တပ်အာဏာမသိမ်းခင်ထက်ကနိုင်ငံရေးလှုပ်ဆောင်မှုနဲ့1290ကျပ်ခံရပြီးအာဏာသိမ်းပြီးနောက်ပိုင်းမှာလိုရဆေးလို့ပြန်လို့မြောက်လာတဲ့စစ်ပိုးကြီးဟောင်းနေမျိုးစင်နဲ့ဆက်သွယ်မေးမြန်းထားပါတယ်ကျွန်တော်စစ်တပ်ထဲပေါင်းကပြည်ထောင်ကကိုယ်စားလှယ်နဲ့2500ခုနှစ်ကြာကာလကကျွန်တော်တို့ဂျုံတွေကပူတဲ့ပြည်တွင်းဒီစစ်ပိုးပြည်စစ်ချီနေနဲ့အခုတနင်္ဂန ဒီတာမန်လက်နက်ငယ်လောက်ပဲအပြန်လန်ပြကြခကြတဲ့အစီအစဉ်ရှိပါတယ်ဘသူပြစ်ကိုပြပါဘလော့ဘလော့ဘလော့အလုံးစုံတော့မှ93ဆိုတဲ့ဂုံးပြီးလောက်ပဲတုံကြတာပေါ့60မမတို့81မမတို့87မမတို့ဆိုတာကျွန်တော်တို့ကအကြီးကြီးစင်လောက်ပဲဖြစ်ခဲ့ခဲ့ဘူးလေပေါ့နော်ဟိုလုံးဝအမြင်ပြမှာအသုံးပြခဲ့ရတာမျိုးရှိဘူးကျွန်တော်တို့ကမသုံးတတ်တဲ့သဘောဖြစ်သွားတယ်တော့လာကြတော့ဒါပေမဲ့အခုကျတော့60မမတွေ87မမတွေအပြင်120 120မမဆိုအကြီးကြီးတွေနောက်တစ်ခါလေဟော်ဝဲစာကြီးတွေနဲ့ပေါင်900ဘုံဒီကြီးတွေနောက်လေးရင်အစမတန်တုံးပြီးတော့ဟိုကလစတာလိုဘုံဒီကြီးတွေအစကျဲလာတာတို့နောက်တစ်ခါဓာတုပိတာအစိတ်ဘုံဒီတွေအစကျဲလာတာတုံးလာတာကြီးကြီးအဖြစ်အလွန်စွာရက်စက်တဲ့ကုလူမျိုးကုနိုင်ငံသားအချင်းချင်းပေါ်မှာဘီဘူတက်စင်ပေးတဲ့လက်နက်နဲ့အပြင်းထန်ဆုံးရက်စက်ဆုံးနှိမ်နှင်းတဲ့လူသက်အစုလိုက်လူသက်မှုကျူးလွန်နေတဲ့သဘောဆောင်သွားတယ်လို့ကျွန်တော်တော့သုံးသပ်ပါတယ်ကျွန်တော်တို့ခေတုန်းကဒီလိုမဟုတ်ဘူးလေဒီလိုမဟုတ်ဘူးအားလုံးဒီသူကထောက်ခံမှုတစုံတရာကျွန်တော်တို့ရှိပြီးတယ်ပေါ့ဗျာဟိုတိုင်းသားတွေဘက်ကလည်းမှန်တယ်နော်ဘယ်နှစ်30ခရက်တိုင်းသားတွေကမှန်ခဲ့တာကျွန်တော်တို့ကသာမှန်ကျွန်တော်တို့မြေပြန်သားအများစုကမှားခဲ့တယ်နော်အခုတိုင်းသားတွေရဲ့မှန်ကြောင်းကိုမြေပြန်သားအများစုကလက်ခံလာပြီးတော့အခုမှတိုင်းသားအားလုံးနဲ့ကျွန်တော်တို့ကပြည်တော်စုစိတ်ဓာတ်မှန်မှန်နဲ့ဒီစိတ်ကိုဆင်ခြင်နေတာပေါ့နော်ချိန်ဝေချင်တာကတော့စစ်ပွဲအတွင်းတဲ့လုံးဝပွဲပြသွားပြီးတော့ဟိုတက်မတော်တရက်ကတိုင်းပြည်ရန်သွေးကိုနှိမ်နှင်းချေမုန်းတာမဟုတ်ဘဲနဲ့ပြည်သူတွေကိုယ်တိုင်ဖွဲ့စည်းထားတဲ့တက်မတော်အသစ်တပ်ပေါင်းစုကတိုင်းပြည်ကိုဒုက္ခပေးနေတဲ့ဒဏ္ဍာရီသားတို့အဖွဲ့အစည်းကြီးကိုမောင်းခိုခန်းကြီးတစ်ခုတို့ပြန်လည်ချိန်မိုးနေတဲ့ကြီးမားသောစစ်စီရေးဖက်ဆန်မှုကြီးအဆင့်ကိုပြောင်းသွားပြီလို့ဆိုလို့ရပါမယ်ဒီကလေးတွေဆိုရတဲ့ဒီရေကောင်းလေးတွေလိုပဲကျွန်တော်တင်စားပြရသည်ကျွန်တော်တစ်သက်30ငွေကြပါတယ်30လောက်အနည်းဆုံးငွေကြတယ်ပေါ့နော်18 20လေလို့လေးတွေကိုကျွန်တော်ကြည့်ရသူတို့ရဲ့စိတ်ဓာတ်သူတို့ရဲ့ယုံကြည်ချက်သူတို့ရဲ့နိုင်ငံပေါ်မှာထားရှိတဲ့တိုင်းပြည်နဲ့နိုင်ငံသားတွေပေါ်မှာထားရှိတဲ့စိတ်ဓာတ်ဟာကျွန်တော်တို့1940ဝင်းကျင်ကမြန်မာပြည်ကိုလူမျိုးချကျုံဘွားကလွမြောက်ဖို့ဆိုပြီးတော့ဒေါ်လာတိုက်ခိုက်ခဲ့တဲ့ပြည်တော်စုနဲ့တိုင်းရင်းသားဒီလွတ်လပ်ရေးတိုက်ပွဲဝင်သူရဲကောင်းကြီးတွေရဲ့ဂန်ဝင်မြောက်သမိုင်းဝင်တယ်လို့မျိုးလက်ရှိတော်လူငယ်အားလုံးကိုလည်းပဲကျွန်တော်တို့ခေတ်ဆက်ရဲ့သမိုင်းမှာမောင်မြတ်စွာခပြီးတင်ချင်ရင်ပဲမောင်မြတ်ဆုံးသူရဲကောင်းကြီးဖြစ်ကျွန်တော်ရှုမြင်ပါတယ်သူတို့ရဲ့ပေးဆက်မှုဆွလုံးမှုရဲရင်မှုနောက်တကယုံကြည်စိတ်ထက်သန်ခိုင်မာမှုကျွန်တော်ပြောကျွန်တော်ဆိုရင်သူတို့တော့လုံနိုင်မှာမဖြစ်ဘူးအလွန်ကိုလေးစားစရာကောင်းတယ်ဂုဏ်စရာကောင်းတယ်အားထားဖို့ကောင်းတယ်ဆက်ပြီးတော့သူတို့ဒီဆေးဆန်နှုန်းတိုင်းဒီဇာတိတာတွေတိုင်းဒီခံယူချက်တွေတိုင်းဒီဘာလုံးဆိုင်ရာရှုမြင်ချက်တွေနဲ့ခေါင်းဆောင်ဖြစ်လာနိုင်တဲ့ရည်သွေးပြည့်တဲ့လူငယ်တွေအနေနဲ့ဒီရည်ချင်းတိုင်းဆက်ပြီးတော့ဥဆောင်သွားမယ်ဆိုရင်ကျွန်တော်တို့အရှိတောင်အားရတယ်မကောက်ဘူးနော်ကမ္ဘာနိုင်ငံတွေအလဲမှာပါအမြန်ဆုံးတိုးတက်လာမယ်ပြည်တော်စုနိုင်ငံတစ်ခုဖြစ်အောင်ထူးဆန်နိုင်မယ်ဆိုရင်ရှိလူတွေဖြစ်ကျွန်တော်ရှုမြင်ပါလေးစားပါတယ်တို့ယူကရိန်းစစ်သားမဖြစ်ခဲ့ဘူးဆိုရင်ကျွန်တော်တို့ရဲ့ဒီတော့မင်းလူစစ်ကလည်းဒီလောက်ကြာမယ်လို့ကျွန်တော်မဖြစ်ဘူးဘာလို့ဆိုတော့ကမ္ဘာနိုင်ငံတကာတွေကယူကရိန်းစစ်တာမဖြစ်ဘူးဆိုမြန်မာပြည်ရဲ့မင်းအောင်လှိုင်အုပ်စုရဲ့လွန်စွာလူမျိုးတွေသက်ပြတ်မှုဆရာစမှုကျူးလွန်တဲ့အနေအထားတွေအစုဖွဲ့လိုက်တွေကိုရက်ဆက်စွာပြည်ပြည်ရင်းစစ်မှာမတော်တဲ့လက်နက်တွေကိုသုံးမျိုးခုပြည်သူတွေချင်းချင်းရက်ဆက်နေနေတဲ့အခြေအနေတွေဒါတွေကိုကိုဗစ်အလွန်ကိုဗစ်ကြောင့်နိုင်ငံလုံးတစ်ကမ္ဘာလုံးထိခိုက်နေရတဲ့ကြားထဲမှာပါဒီလောက်ထပ်မရက်ဆက်ရပါမလားဆိုပြီးတော့အကျန်တဲ့အာဆီယံနိုင်ငံကြီးအပါဝင်ကပေါ့နော်ဝိုင်းဝန်းတက်မှတ်ထိန်းသိမ်းတဲ့အတွက်ကြောင့်လိုအပ်တဲ့ဒီ energy ကို NG နဲ့လက်ရှိဖက်စစ်ကြမ်းမဲ့ကောင်စီကိုအခုလိုအီလေးဆွဲပြနေကြမှုမဟုတ်ဘဲနဲ့အချင်းတူတို့နဲ့မှတစုံတရာအိမ်မမျိုးဖိအားပေးမှုတွေပေါ်လာနိုင်တယ်လို့ကျွန်တော်တော့မြင်ပါတယ်။ယူကရိန်းစစ်ဖြစ်ခဲ့လို့ကျွန်တော်တို့ဒီလိုကြာနေတယ်လို့ကျွန်တော်ကတွက်ဆပါတယ်က
လက်ရှိနေဦးတော်လိုင်းရဲ့မှာတဖက်တလန်းကနေပါဝင်နေတဲ့ဗိုလ်ကြီးဟောင်းနေမျိုးစင်ကယူကရိန်းနဲ့မြန်မာတို့ရဲ့လူမျိုးရေးတိုက်ပွဲတွေအကြောင်းသူ့အမြင်အတွေ့အကြုံတွေကိုပြောပြပေးသွားတာပဲဖြစ်ပါတယ်။နောက်တစ်ပတ်မှာလည်းဒီအစီအစဉ်မှာပြည်တွေပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာ။ကျွန်တော်ဟောစာပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာ
ပါ။ VOA မြန်မာပိုင်းရဲ့မနေ့ကအစီအစဉ်တွေကိုလိုင်းဒိုမီတာ3049နဲ့ VOA ရဲ့ Facebook စာမျက်နှာကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အစ္စရေးနဲ့ဟာမတ်စ်တို့ရဲ့ကြွားတဲ့အကြာစစ်ပွဲဖြစ်ပွားနေချိန်မှာပဲအရှိအလဲပိုင်းဒေသတွေမှာဆက်တိုက်ပေါ်ပေါက်လာတဲ့တိုက်ခိုက်မှုတွေရှုပ်ထွေးတဲ့ကြီးညာချက်တွေပြီးခဲ့တဲ့သတင်းမှတ်ကုန်မှာပေါ်ထွက်လာခဲ့ပါတယ်။အရှိအလဲပိုင်းဒေသတင်းမာနေတဲ့အခင်အကျင်းကိုပို့ပြီးတော့ကြီးမားအောင်ဆွာပေးသလိုဖြစ်ခဲ့ရတဲ့အကြောင်း Veronica Iglesias သတင်းပေးပို့ထားတာကိုတော့ကုသိန်းထိုက်ဦးကပြောပြပါလိမ့်မယ်။
စနေနေ့ကစီးရီးယားနိုင်ငံဒမတ်စကမြို့တော်ကိုလေကြောင်းအားတိုက်ခိုက်မှုမှာအီရန်တော်လှန်ရေးဆောင်ထူးတက်ဖွဲ့ကြီးက9ယောက်သက်ခံလဲရတာကြောင့်အရှေ့လေပိုင်းဒေသဒင်းမာမှုတွေပို့ပြီးတော့ဒိုးလာနေပါတယ်။ဒီတိုက်ခိုက်မှုဟာအစ္စရေးရဲ့လက်ချဲလိုအီရန်သမ္မတအီဘရန်ရေစီကပြစ်တင်ပြီးလက်စားချေတုံ့ပြန်မှုအခိုင်အမာပြောဆိုနေပါတယ်။အစ္စရေးဘက်ကတော့သူတို့လက်ချဲလိုထုတ်ဖော်ပြောဆိုတာမျိုးမရှိသေးပါဘူး။ဂါဇာမှာရှိတဲ့စစ်သွေးကြွတွေကိုပဲအစ္စရေးဘက်ကပြစ်မှတ်ထားတိုက်ခိုက်နေပါတယ်။အော်တိုဘာလကဟာမတ်စ်အဖွဲ့ကအစ္စရေးနိုင်ငံသား1,000လောက်ကိုတိုက်ခတ်ခဲ့ပြီးလူ140လောက်ကိုဒဇာဂန်ဖမ်းဆီးသွားတဲ့အကြမ်းဖက်မှုကိုပဲလက်တုံ့ပြန်ဒိုးစစ်ဆင်တိုက်ခိုက်နေတာပါ။အစ္စရေးဟာမတ်စ်အဖွဲ့စတင်ခဲ့တဲ့အချိန်ကလေးကအမေရိကန်ပြည်ထောင်စုကအစ္စရေးဘက်ကအခိုင်အမာရပ်တည်ထောက်ခံထားတာပါ။အဲ့ဒီအချိန်ကလေးကအရှေ့လေဘက်မှာရှိတဲ့အမေရိကန်စစ်တပ်တွေကိုလည်းအချိန်တစ်သားစင်းကျော်တိုက်ခိုက်တာတွေခံခဲ့ရပါတယ်။စနေနေ့ကဆိုရင်အီရတ်နိုင်ငံ LRSS လေတပ်ခြေစိုက်စခန်းကိုပြင်ပထားပြီးတိုက်ခိုက်ခံရပါလေ။အမေရိကန်မျိုးသားလူကြီးဆိုင်ရာဒုတိယဂျန်ဘေးရာရှိ John Finer က ABC ရုပ်သံနဲ့တွေ့ဆုံမေးပြန်ခဲ့မှာအခုလိုပြောပါလေ
။ It was a very serious attack using a capability of ballistic missiles.
American စစ်တပ်တွေကိုကြီးကျယ်အနေနဲ့ပေးနိုင်တဲ့ပဲ့ထိန်ဆုံးဒုံးကျည်တွေတုံးပြီးတကယ်ကိုပြင်းပြင်းထန်ထန်တိုက်ခိုက်တာတွေပါ။အရင်အီရတ်နဲ့ဆီးရီးယားမှာတိုက်ခိုက်ခဲ့တဲ့ဆိုတာကို American စစ်တပ်ကပြောခဲ့ပါတယ်။တိုက်ခိုက်လာတာတွေကိုဟန်တားဖျက်ဆီးတဲ့စနစ်ပြန်သုံးပြီးဆက်တိုက်နေတဲ့အဖွဲ့တွေကိုတုံ့ပြန်အရေးယူတာမျိုးတွေလည်းအမေရိကန်တပ်တွေဘက်ကလိုအပ်သလိုဆောင်ရွက်ခဲ့ပါတယ်
။ဂါဇာမှာတော့အစ္စရေးဟာမတ်စစ်ပွဲအတွင်းမှာပါလက်စတိုင်းပြည်သူ1000ခွဲကျော်သေဆုံးခဲ့တယ်လို့ဂါဇာကျွမ်းမကြီးရာရှိတွေကပြောပါတယ်။အရက်သားတွေအတွက်လူသားချင်းစာနာမှုကူညီနောက်ထပ်ထပ်ပြီးပေးနိုင်ရေးအစ္စရေးကိုအမေရိကန်ပြည်ထောင်စုကဆက်ပြီးတော့ဖိအားပေးတိုက်တွန်းနေစေဖြစ်ပါတယ်။အမေရိကန်မျိုးသားလုံခြုံရေးဆိုင်ရာဒုတိယဂျန်ဘေးရာရှိ John Finer ကအခုလိုဆက်ပြောပါတယ်။
အစ္စရေးမှာရှိတဲ့ Ashdod စစ်ကမ်းမြို့ကနေနောက်ထပ်လူသားချင်းစာနာမှုအကူအညီတွေဂါဇာဘက်ကိုထပ်ပို့ခွင့်ခွင့်ပြုဖို့ကြေညာထားပါတယ်။ဒီရေအတွက်ကနည်းပေမဲ့အကျိုးဆက်ခြေလှမ်းတွေရှိလာနိုင်ပါတယ်။တစ်ချိန်တည်းမှာအကူအညီတွေလုံလောက်အောင်ပေးပို့နိုင်မှာတော့မဟုတ်ပါဘူး
။ဂါဇာကပါလက်စတိုင်းမြို့တော် Rafah မှာတော့ပါလက်စတိုင်းတွေအတွက်စားတော့ဘလုံလောက်တာကြောင့်စည်စနဝန်ထမ်းတွေပေါင်ပေါင်းနေဝေပေးနေပါတယ်။အခြေအနေကရှည်ရှည်ဆက်ပြီးတောက်ပတ်ပေးနိုင်မယ်အနေအထားမှာမရှိပါဘူး။ယူဂန်ဒါမှာ19ချိန်မြောက်ဗမ်လိုက်နိုင်ငံများလှူရှားမှုအဖွဲ့ထိပ်သီးအစည်းအဝေးတက်နေတဲ့ကုလသမဂ္ဂအတွေ့အမှုချုပ်အန်တိုနီယိုဂူတာရက်စ်ကအခုလိုသတိပေးပါရက်
။ People are dying not only from bombs and bullets but from lack of food and clean water.
လူတွေသေးနေတာကဘုံးတွေကြီးစံတွေနဲ့အပြစ်ခံနေရလို့သေးနေတာမဟုတ်ပါဘူးအစားအသောက်မရှိတာတန်ရှင်းတဲ့တောက်သုံးရည်မရတာဆေးရုံတွေမှာလျှက်စစ်မီးနဲ့ဆေးဝါးမရှိတာတိုက်ပွဲတွေကြားလမ်းမြောင်ချင်းချင်းလေးတွေကနေခဲရခဲစစ်လွတ်အောင်ထွက်ပြေးနေရလို့ပါဒါတွေအဆုံးသတ်သင့်ပါပြီ
တချိန်တည်းမှာဒဇာဂန်ဖမ်းသွားခံရသူတွေရဲ့အစ္စရေးနိုင်ငံသားမိသားစုဆွေမျိုးတွေကိုယ်တိုင်ဟာမတ်စ်နဲ့သဘောတူညီချက်ရအောင်လုပ်ဖို့အစ္စရေးဝန်ကြီးချုပ်ကိုဖိအားပေးနေပါတယ်ဒါပေမဲ့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟူးကဟာမတ်စ်အဖွဲ့ကိုပြည်သက်ချေမှုန်းပြမဲ့အကြောင်းနဲ့စစ်ကြီးပြီးသွားရင်ဂါဇာမှာလုံခြုံရေးကိုထိန်းထားနိုင်ဖို့လိုတယ်လို့စတင်လေးကလူမှုကွန်ရက်မှာထပ်ပြီးရေးပါတယ်။သူ့သဘောထားကိုလည်းခုလိုပြောပါတယ
်။မတဝဲခကတာရီဘမ်ခရဇရှီထခယဲရှာထရူဖော့တ်ဟူယဒါဂ
ျော်ဒန်မြေအနောက်ဘက်နဲ့နေမီအားလုံးကိုအစ္စရေးဘက်ကထိန်းချုပ်ရပါလိမ့်မယ်။ဒါကလိုအပ်တဲ့အခြေအနေပါ
။အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟူးရဲ့ပြောဆိုချက်ကအရှေ့လေပဲပြိပခအပြီးသက်ဆုံးဖြတ်ရေးဖြေရှာနိုင်မှုပါလက်စတိုင်းနဲ့နှပြည်တော်စနစ်ထားရှိရေးအမေရိကန်ပြည်ထောင်စုပါလက်စတိုင်းနဲ့တခြားအဖွဲ့စည်းပေါင်းများစွာနှစ်ပေါင်းများစွာထောက်ခံခဲ့တဲ့ဆိုပြချက်ပေါ်မှာအစ္စရေးရဲ့ရည်တည်ချက်ကိုမေခိုးထုတ်စရာဖြစ်လာကြောင်းပါခင်ဗျာ
မတေချာမရေရာမှုတွေနဲ့ပြည့်နှက်
အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တင်းကိုတပိုင်းတစ်စပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကတင်းလွတ်လပ်ခွင့်ပေါ်မှာငူတီနေပါတယ်။ကျမတို့ VOA ကအန်ဒီရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်။ VOA America အတန်းကသတင်းမှန်တွေကိုဖတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ခုတော့ကဘာတလွားခီးတွားအစီအစဉ်အလဲရောက်ပါပြီ။အမေနီးယားနိုင်ငံကတီလီဂျန်တောင်ပေါ်မြို့ကလေးမှာတော့ကမ္ဘာကျော်ဟောလိဝုဒ်ရုပ်ရှင်ဇာတ်လမ်းတွေကြီးတယ်မှာပါတဲ့အိမ်ပုလေးတွေလိုမျိုးဟိုတယ်ခန်းတွေရှိပါတယ်။ကမ္ဘာလက်ခီးတဲ့ရီကိုဆွဲဆောင်လိုက်အောင်ထူးထူးခြားခြားလုပ်ထားတဲ့တဲခုခန်းတွေရှိရာမဆူမြတ်မောကကမ္ဘာသလွားခီးတော်အစီအစဉ်ကနေခေါ်သွားပါလိမ့်မယ်။
အမေနီးယားနိုင်ငံမှာတနစ်ပတ်လုံးသွားလည်လို့ကောင်းတယ်လို့ပြောကြတဲ့မျိုးလေးတစ်မျိုးကတော့နိုင်ငံမြောက်ပိုင်းမှာရှိတဲ့ဒေလီချန်မျိုးလေးဖြစ်ပါတယ်။ရေမျက်နှာပြင်အထက်ပေ9000လောက်မှာရှိတဲ့တောင်ကြားဒေသမျိုးလေးတစ်ခုဖြစ်ပါတယ်။တောင်တန်းတွေပတ်လည်ကြားကဒေလီချန်မျိုးလေးစီကိုနွေရာသီကာလသွားလည်ရင်ခြေချင်းတောင်တက်တောထောင်တဲ့စတဲ့ချတဲခိုကမ်ပိန်းခရီးထွက်ပြီးတော့တဘာဝနဲ့နိနိကကထိတွေ့နိုင်တယ်လို့စောင်းတွဲမှာဆိုရင်လည်းနှင်းတွေဖုံးနေတဲ့တောင်တွေကြားကတဘာဝအလှတွေကိုခံစားနိုင်ကြပါတယ်။ရှေဟောင်းသမိုင်းလက်မှုပစ္စည်းနဲ့တဘာဝအလှတွေကြောင့်အပန်းဖြစ်ခီးအတွက်နာမည်ကျော်တဲ့မြို့လေးမှာထူးထူးခြားခြားပုံစံတဲခိုကန်းလေးတွေရှိတာကြောင့်လဲကဘာလက်ခီးတွေလာနေကြပါတယ်။ Lord of the Rings ရုပ်ရှင်ဇာတ်လမ်းတွဲတွေထဲမှာပါတဲ့ဒဏ္ဍာရီလူသားလေးတွေအကြောင်းရိုက်ကူးထားတဲ့ The Hobbit ဆိုတဲ့ရုပ်ရှင်ဇာတ်လမ်းတွဲတွေကအိမ်ပုလေးတွေပုံစံတဲခိုကန်းတွေဖြစ်ပါတယ်။ဒီလေဂျင်မြို့မှာ Cozy House ဆိုတဲ့ဟိုတယ်ပိုင်ရှင်ညီကိုနှစ်ယောက်က The Hobbit ရုပ်ရှင်ကြည့်ရင်းနဲ့သူတို့ဟိုတယ်မှာအခုလိုမျိုးအိမ်ပုဟိုတယ်ကမ်းလေးတွေဖန်တီးဖို့စိတ်ကူးရခဲ့ကြတာဖြစ်ပါတယ်
။ Gavapara Arachatsa van Jamana ger film de tumeng o film match nakatetsin ka
ရုပ်ရှင်ကြည့်နေရင်ကနေပြီးတော့ကျွန်တော်အကြံရခဲ့တာဖြစ်ပါတယ်။ရုပ်ရှင်ထဲမှာထူးထူးခြားခြားဖြစ်နေတဲ့အိမ်လေးတွေကိုတွေ့ပြီးတော့အဲ့ဒီလိုဘာနဲ့မှမတူတဲ့တဲခိုကန်းပုံစံမျိုးစောက်ရင်ခီးသွားဧည့်သည်တွေကိုဆွဆောင်နိုင်မှာပဲလို့ကျွန်တော်တို့စိတ်ကူးရခဲ့တာပါ။
ဒီဇိုင်းပညာရှင် Edgar ကသူတို့ဟိုတယ်မှာအခုလိုအိမ်ပုလေးတွေထပ်ဆောင်ပြီးတော့ Hobbit Village လို့ဖန်တီးခဲ့တာဖြစ်ပါတယ်။အိမ်ပုပုလေးတွေသာမကအထဲမှာအလှဆင်ထည့်ထားတဲ့ပစ္စည်းတွေ၊ပရိဘောဂတွေအားလုံးကိုသူတို့ညီအကိုစိတ်ကူးနဲ့ဒီဇိုင်းဆွဲပြီးတော့မြို့ကလက်မှုပညာရှင်တွေကစောက်လုပ်ခဲ့ကြတာဖြစ်ပါတယ်။လက်မှုလက်ရနာမည်ကျော်တဲ့ Diligent မြို့ကတစ်သားလက်ရတွေကိုအိမ်ပုဟိုတယ်ခန်းလေးတွေထဲမှာမြင်တွေ့ရနိုင်ပါတယ်။သူတို့ဟိုတယ်အခန်းတိုင်းမှာနှစ်ခုစင်တူမရှိနိုင်တဲ့လက်မှုလက်ရာတွေနဲ့အနုစိတ်အသေးစိတ်ဂရုတစိုက်ဖန်တီးထားတာကဧည့်သည်တွေအတွက်ဆွဲဆောင်မှုတွေဖြစ်တယ်လို့ပြောပါရယ
်မွန်ဆော့ဂါဖာလက်တဲ့ချက်ဘာစီဒါကနုမမ်ဘော့စ်နာခါကီချာဒီဇိုင်းဟဲ့ထားမှာ
ရုပ်ရှင်ကနေအကြံရခဲ့တာမှန်ပေမဲ့အားလုံးအစအဆုံးကျွန်တော်တို့စိတ်ကူးဒီဇိုင်းတွေဖြစ်ပါတယ်အထဲမှာထည့်ထားတဲ့ပရီဘောဂါတွေကအစအားလုံးကိုကျွန်တော်တို့ကိုယ်တိုင်ဖန်တီးလုပ်ထားတာပါ
အာမေးနီးယားနိုင်ငံကအပန်းဖြေခီးထွက်စရာမြို့လေးတစ်မြို့ဖြစ်တဲ့ဒီလီဂျန်တောင်ပေါ်မြို့လေးဟာခီးတဲ့အလာများတဲ့မြို့ဖြစ်တာမို့ဟိုတယ်တဲခိုကန်းတွေလည်းမနှဲလှပါဘူး။ဒါကြောင့်လာရောက်တဲခိုသူတွေအတွက်ထူးခြားတဲ့အတွေ့အကြုံနဲ့အမှတ်တရဖြစ်စရာတွေကိုပေးနိုင်ဖို့အရေးကြီးတယ်လို့ Cozy House ဟိုတယ်ကယုံကြည်ထားပါတယ်။
ဒီလီဂျန်နုံဘာဝကန်ရှာတဲ့မတ်ဆပ်စုံနာမနဝန်တဲ့ကော
ဒီလီဂျန်မြို့မှာတဲခိုကန်းလုပ်ငန်းတွေများတော့သူများတဲ့တာနေမှာဖြစ်မှာပါအထူးသဖြင့်2019ခုနှစ်နောက်ပိုင်းကလေးကကဘာလက်ခီးသွားတွေကိုဆွဲဆောင်နိုင်အောင်ဖန်တီးဖို့လိုတယ်ဆိုတာကျွန်တော်တို့သဘောပေါက်ခဲ့တာပါတမယိုးကြောင့်မဟုတ်တဲ့စတိုင်တင်နဲ့ထူးထူးခြားခြားဖန်တီးဆွဲဆောင်ရဖို့လိုအပ်ပါတယ်
ဟိုတယ်ကြီးတွေမှာတဲခိုရတဲ့အတွေ့အကြုံမျိုးမရပါပေမဲ့ငိမ့်ငိမ့်ချမ်းချမ်းနဲ့နားနေနိုင်တဲ့နေရာမျိုးမို့ဒီနေရာကိုတကူးတကလာတဲ့ကြတဲ့ဧည့်သည်တွေလည်းမနှဲလှပါဘူး
။ Wir vernehmen kein Kuzum konkret vor Hyranos Klinik
ဘယ်မှာတဲရင်ကောင်းမလဲဆိုပြီးကျမတို့ရွေးကြတော့ထူးထူးခြားခြားဖြစ်နေတဲ့နေရာမျိုးမှာတဲရအောင်လိုက်ရှာဖြစ်ပါတယ်။ဒီလုံချင်းအင်္ဂလိပ်တွေကိုတွေ့တော့စိတ်ဝင်စားလို့ဆက်သွယ်မေးကြည့်တဲ့အခါမှာလည်းကျမတို့လိုချင်တဲ့အတိုင်းအေးအေးဆေးဆေးရှိပါတယ်။တခြားဟိုတယ်တွေလိုရွေးချယ်စရာတွေကလည်းတိတ်ပြီးတော့မများလာတာမို့ဒီမှာပဲတဲမယ်ဆိုပြီးတော့တဲဖြစ်သွားတာပါ Sayesia J.R.R. Tolkien ye The Lord of the Rings sa out dwe yau shin dwe go phat phu chi bu dwe ga ro di ma tae kho chin lo go dagu ka la pyo tae cha ra phit par de
short martik imanalo vorhans diligentum ka
tro mya mya diligent myo ma di lo nia shi de so ra ti ni cha ba bi tacho so di ma tae chin lo armenia go la le ra myo raung shi par de bya daw a phit ga J.R.R. Tolkien ye The Lord of the Rings yau shin no sa out do prayat de phit cha ba de
သူတို့လိုတကူတကလာတဲခိုသူတွေမနေတော့ဘူးလို့ဟိုတယ်တာဝန်ရှိသူတွေကလည်းပြောပါတယ်
I was looking for unique places to stay in Armenia and this came up as like one of the number one
Armenia ma tacha ne ma tu de niya myo tae bo lai sha ro di niya ga number 1 tae kho tin de niya so bi twi da ba jamaru ga lord of the rings sa out twi le phat phu tha de so ro lu bu le twi ni de ain le twi so ra ne ayan sait lo sha bi ro tae chin de so bi phit cha ro da be le jamaru au su ma khle ga 9 yaut taw pa de so ro tu ro ga di ain pu le twi ma tae ya ra tait sait lo ရှာပြောနေကြပါတယ
်ရုပ်ရှင်တွေကဒဏ္ဍာရီလူသားလေးတွေနေကြတဲ့အိမ်လေးတွေလိုမျိုးဟိုတယ်ခန်းတွေကိုစောက်ထားတာဖြစ်ပေမဲ့နှွင်းနှွင်းထွေးထွေးအိမ်ခန်းလေးမှာနေရတယ်လို့ဖြစ်နေအောင်ပြင်ဆင်ထားတာကိုဧည့်သည်တွေကသဘောကျကြပါတယ်အထူးသဖြင့်စောင်းရသည်နှင်းတွေကြားမှာမြင်ရတဲ့ဟော့ဘစ်ဂျွာလီကဝိထုရဲမှာပုံဖော်ရေးထားတဲ့အတိုင်းသိတ်ကိုစိတ်ကူးရင်ဆန်ဆန်လှနေတာမဟုတ်လာရကျိုးနဲ့တယ်လို့ဧည့်သည်တွေကလည်းပြောပါတယ်
All the pictures of the place was very green, you know, because the pictures they've taken, everything is in summer.
And yeah, thar ye pong ni ga nwe ya di ma yai thar a so ro a long a sain so ni ba de. Sa ya di so yin le di lo tat tat ya ya hla pa ma la so bi twi pye ba de de. Da ba mai akhu lo lin rue phong ni da mi ya ro le sa ya di la bo ywe che da tait man de lo tin ma de. A long a yau shin rue sa out twi de ga a dai aim ma san san tait ko hla ni ba de.
Armenia nai gan Yerevan myo ro ga ni ကားနဲ့တနားရီဝဲကျော်သွားရင်ရောက်တဲ့မြောက်ပိုင်းတောင်ပေါ်မြို့လေးဖြစ်တဲ့ဒီလေချင်မြို့လေးဟာတဘာဝအလှကိုခံစားချင်သူတွေအတွက်သွားလည်စရာမြို့ကလေးတစ်ခုဖြစ်ပါတယ်။အဲဒီကိုသွားနေကြသူတွေအနေနဲ့သူများနဲ့မတူတဲ့အတွေ့အကြုံလိုချင်ကြရင်တော့ Cozy House Hotel ရဲ့ Hobbit Village ကအိမ်ဘူးဟိုတယ်ခန်းလေးတွေထဲမှာတဲခိုပြီးတော့ဒီမြို့ရဲ့ထူးခြားမှုတွေကိုခံစားနိုင်ကြမှာဖြစ်ပါတယ်ရှင်။ကျွန်မစုမြတ်မော်ပါ။
VOA မြန်မာပိုင်းရဲ့အခုလိုထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပြုခြင်းနဲ့ရှင်ဖွင့်လွှာရေးရေးသားပေးဖို့လိုတဲ့ဆိုရင်ဖြင့် VOA မြန်မာပိုင်းအစီအစဉ်ရဲ့ email လိပ်စာ burmese@voanews.com ကိုရေးသားပေးဖို့နိုင်ပါတယ်။ဒါမှမဟုတ်ရင်လည်း VOA ရဲ့ Facebook Messenger ကနေစာရေးသားပေးဖို့လို့ရပါတယ်။သောတာရှင်တွေရေးဖို့လာမဲ့စာရိတ်ကိုကြိုဆိုပါရစေ။အခုတည်းရဲ့ထုတ်လွှင့်ချက်တွေကိုတော့ VOA ရဲ့ Facebook နဲ့ YouTube လူမှုကွန်ရက်တွေကနေလည်းပြန်ပြီးတော့နားဆင်ကြည့်ရှုလို့ရပါတယ်။အခုတော့ကြာနေသေးတဲ့အချိန်အတွင်းသတင်းအချို့ချို့ကိုဆက်ပြီးတော့တင်ပြပါအောင်မယ်ဟာမတ်စ်တို့ဖမ်းဆီးထားတဲ့တစ္ဆေခံတွေလူရင်းနဲ့ဂါဇာမှာအပြစ်ခဏရရအပေးအယူသဘောတူညီချက်အတွက်အမေရိကန်အကြီးတန်းတာဝန်ရှိသူဦးကအရှိအလဲပိုင်းမှာဆွေးနွေးနေတယ်လို့အမေရိကန်သမ္မတအင်မီရိုကအင်္ဂါနေ့ကပြောပါတယ်သမ္မတဂျိုးဘိုင်ဒန်ရဲ့အရှိအလဲပိုင်းအကြံပေးဘာရက်မက်ဘက်ကအီဂျစ်မှာရောက်နေခဲ့ပြီးတော့တခြားတိုင်းပြည်တွေကိုလည်းဆက်လက်သွားရောက်မယ်လို့အမျိုးသားလုံခြုံရေးကောင်စီပြောရေးဆိုခွင့်ရှိသူဂျွန်ကာဗီကပြောပါတယ်အစ္စရေးကနှစ်လဆိုင်းထားဖို့အဆိုပြုထားတဲ့ဆိုတဲ့သတင်းနဲ့ပတ်သက်လို့သတင်းထောက်တွေကအမေရိကအခုလိုပြန်လည်ဖြေကြားခဲ့တာဖြစ်ပါတယ်ဆွေဒင်နိုင်ငံရဲ့နေတော်အဖွဲ့ဝင်ဖြစ်ရေးလျှောက်ထားချက်ကိုတူရကီပါလီမန်ကအင်္ဂါနေ့ကအတည်ပြုလိုက်ပြီးတော့ဒီဆုံးဖြတ်ချက်ကိုဆွေဒင်ဝန်ကြီးချုပ်ကကြိုဆိုလိုက်ပါတယ်။တူရကီပါလီမန်မှာ289မဲ55မဲနဲ့အတည်ပြုလိုက်တာပါ။နေတော်အဖွဲ့ဝင်ဖြစ်ဖို့အတွက်အဖွဲ့ဝင်နိုင်ငံတွေအားလုံးရဲ့သဘောတူညီရဖို့လိုအပ်ပါတယ်။ဆွေဒင်ရဲ့လျှောက်ထားချက်ကိုတူရကီနဲ့ဟန်ဂေရီနိုင်ငံတို့ကသဘောတူညီချက်မပေးသေးတာကြောင့်တစ်နှစ်လောက်ကြာကြာနေခဲ့တာဖြစ်ပါတယ်။တူရကီဆန့်ကျင်ရေးအဖွဲ့တွေကိုဆွေဒင်နိုင်ငံကလက်ခံထားတာကိုအကြောင်းပြုပြီးတော့တူရကီကသဘောတူညီချက်မပေးဘဲထားခဲ့တာဖြစ်ပါတယ်အခုအခါမှာတော့ဆွီဒင်နေတိုအဖွဲ့ဝင်ဖြစ်ရေးအတွက်သဘောတူညီချက်ပေးဖို့ဟန်ဂေရီနိုင်ငံပဲကြံမာတော့တယ်2023ခုနှစ်မှာမြန်မာနိုင်ငံတမမဟုတ်ဘင်္ဂလားဒေ့ရှ်နိုင်ငံကနေအက်ဒမန်ပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်ကိုဖျက်ပြီးထွက်ပြေးဖို့ကြိုးစားရင်းနဲ့တည်ဆုံသွားတဲ့တမမဟုတ်ပျောက်ဆုံးနေတဲ့ရိုဟင်ဂျာအရေးအတွက်က2014ခုနှစ်ကတည်းကဆိုရင်အမြင့်မားဆုံးဖြစ်တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကအင်္ဂါနေ့ကပြောပါတယ်တဲ့ရင်အချင်းချုပ်တွေကတော့တလောက်ပါပဲရှင်ဒီကနေ့မနက်အတွက်အစီအစဉ်ထုတ်လို့ရင်မူကတော့မတင်ကြီးထားဖြစ်ပါတယ်ပုံထူးနေမနက်ဖက်6နာရီနေ9နာရီအစီအစဉ်တွေကိုလိုင်းတုံမီတာ3049လိုင်းလမ်းမီတာ190နဲ့ VOA ရဲ့ Facebook YouTube စာမျက်နှာတို့ကနေထုတ်လွှင့်ခဲ့တာပါတော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကျမ်းမာရှင်လန်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်ကျမ်းမာနှောင်းလောက်ပါ